Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောရစီများရှင်လန်းချမ်းမြေကြပါစေ UA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ2ရက်ကျန်းသာဝတီးနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေဒိုင်းဒိုမီတာ24 40 50တူကဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ UA ရဲ့ Facebook စာမျက်နှာဖြစ်တဲ့ UA Bamis News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မူပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
အင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြောသိပြပြမှာပါဒီကောက်ပေါ်မှာရုရှားဝင်နှောက်တဲ့ကိစ္စစုမန်းစစ်ဆေးမှုကိုရပ်တင်တယ်လို့သမ္မတဆရာကပြောတာဟာအမိန့်မဟုတ်ပဲထင်မြင်ယူဆချက်တာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်အမေရိကန်ကာဝေးသုံးစီဆိုင်ရာဥပဒေမူကြမ်းထဲမှာမြန်မာနိုင်ငံပေါ်ချမှတ်မဲ့တန်ခတ်ရေးယူမှုဆိုင်ရာပြဋ္ဌာန်းချက်တွေမပါတော့တဲ့ပေါ်ဒီမိုကရက်ထီတန်းခေါင်းဆောင်သူကဝေဖန်ပြောဆိုပါတယ်ကနေဒါဝင်းနီပက်လူခွင့်ရေးပြတဲ့မှာဆီဆွဲထားတဲ့ဒေါက်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားတော့မယ်လို့ကနေဒါကလာတဲ့တွင်တွေမှာဖော်ပြကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းတော်လေးတွေမှာဆိုရင်တော့ဩဂုတ်လကုန်ပိုင်းကုလသမဂ္ဂမှာကျင်းပမယ့်မြန်မာအရေးဒီကပိတ်ဆွေးနွေးပွဲပြုလုပ်ချိန်မှာအလဲကျဥက္ကဋ္ဌတာဝန်ယူရမယ့်ဗြိတိန်တာမန်ကြီးက
The first one we hope to do is an open briefing on the afternoon of 28th of August on Myanmar Burma this is one
ဒါကတော့ဗြိတိန်နိုင်ငံတာမတ်ကြီးကာရီယန်စပီယက်ပြောဆိုချက်ဖြစ်ပါတယ်တရင်တော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်အလားပြင်ဩဂုတ်လ28ရက်နေ့လုံခြုံရေးကောင်စီမှကျင်းပမဲ့တကယ်ဝိဆွေးနွေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတိုးတက်မှုတွေကိုမြန်မာအစိုးရဘက်ကတင်ပြဖို့စီစဉ်ထားတဲ့အခြေအနေမြန်မာနိုင်ငံမှာမုတ်တုံမှုကြောင့်ရေဘေးတက်တဲ့ပြည်သူတွေကိုကဲဆဲကူညီနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာဆွေးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုရှိပြုလုပ်နေတယ်ဆိုတဲ့အကြောင်းအဆရှိတဲ့သတင်းစာအုပ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ထပ်အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စန္ဒာရဲ့မြန်မာအရေးတုံးတက်ချက်သူယုံကြည်ရာစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ထရီမျိုးသက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်မနေနဲ့သူအနိုင်ရတဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်တဲ့ပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုလုပ်နေတာကိုနှောက်ယှက်တားဆီးနေတာမဟုတ်ဘဲပြန်ခြေပနေတာဖြစ်တယ်လို့သမ္မတရင်ပြည်တော်ပြောခွင့်ရဆာရာဟဂဘီဆန်ဒါစ်ကပြောပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုအဆုံးသတ်ဖို့အခုချိန်ထိပြောထားပြီးသမျှသမ္မတထရန့်မြန်အပြင်းထန်ဆုံးတောင်းဆိုချက်ထွက်လာပြီးနိုင်ငံပိုင်းကြာမှလုပ်တဲ့ဗူဒူးနေအင်ပြူတော်သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရဆန်ဒါစ်ကအဲ့လိုပြောသွားတာပါ။သူရဲ့မဲဆွေစီယုံရဲ့အဖွဲ့နဲ့ရုရှားအကြအဆက်အဆက်ကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာရဲ့ဆလိလကြစုံစမ်းစစ်ဆေးမှုဟာတိတ်ကိုဆိုးရွားတဲ့အခြေအနေတစ်ခုဖြစ်တဲ့ရှင်နေချုပ် Jeff Sessions အနေနဲ့ကျွန်တော်တို့နိုင်ငံကိုနောက်ထပ်ဆွန့်ထိပ်မှုဆက်ပြီးမဖြစ်ခင်ဒီလုံခြံဖန်တီးထားတဲ့တရားခံရှာစုံစမ်းစစ်ဆေးမှုကိုအဆုံးသတ်တင်တယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီ tweet ဟာသူတည်ထားသမျှတော့အမိတ်မဟုတ်ပဲသမ္မတရဲ့ထင်မြင်ယူဆချက်သာဖြစ်တယ်လို့ပြောခွင့်ရ Sanders ကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့တရားရည်ဌာနထိတ်တန့်တာဝန်ရှိသူတွေကိုသမ္မတထရမ့်ကတရားဝင်ညွှန်ကြားထားတာမရှိဘူးလို့လည်းပြောပါတယ
်။အမေရိကန်ဒေါ်လာဘီလီယံ200တန်မှုရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးပြီးကောက်ခံဖို့အတွက်သမ္မတဒေါ်နယ်ထရမ့်အစိုးရစဉ်းစားနေတယ်လို့အစိုးရဖွဲ့အကြီးအကဲတာဝန်ရှိသူတွေကဗိုလ်တဖူးနေမှာပြောပါတယ်။ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ပြီးစနိုင်မလားဆိုတော့ဆန်းစစ်မှုတွေပြောဆိုမှုတွေနှစ်နိုင်ငံကြားရှိနေချိန်မှာပဲအခုလိုပြောလာတာပါ။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့လုပ်ရည်တွေပြောင်းလဲလာအောင်အားပေးတဲ့အနေနဲ့မှန်ကန်တဲ့လုံဆောင်ချက်တွေချမှတ်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းနေနဲ့အခွန်ပိုးပြီးချရေးကိစ္စကိုဆန်းစစ်ဖို့အမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလှယ် Robert Lighthizer ကိုသမ္မတထရမ့်ကညွှန်ကြားထားတယ်လို့သတင်းတောက်တွေကိုပြောဆိုပွဲတစ်ခုမှာတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကလာတဲ့တလာဗီယာငါးတွေကစပြီးပရိဘောဂါတွေလျှက်စင်မီဆန်ထုတ်ကုန်တွေတိပဝင်နဲ့ဒေါ်လာဘီလီယံ200ဘူးကုန်ပစ္စည်းတွေပေါ်မှာအခွန်တိုးခေါ်ရေးကိစ္စမှာအခုလိုပြောင်းလဲဖြစ်လာတဲ့အတွက်ဒီကိစ္စပေါ်လူလူရဲ့ထင်မြင်ယူဆချက်ပေးဖို့အရင်ဩဂုတ်လ30ကိုနောက်ဆုံးရက်ထားသတ်မှတ်ထားရပါတယ်။အခုစက်တဘာ5ရက်နေ့ပြောင်းပြီးတော့ရက်တိုးသတ်မှတ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဇင်ဘာဝေသမ္မတရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ပေးဖို့တောင်းဆိုကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဘူဒူးနေကဟာရရဲမြို့တော်မှာရုံးဝင်းစံခတ်ဖြစ်ပြီးရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ2ယောက်သေဆုံးသွားပါတယ်။အရိဒီယုံဖြစ်ပြီးတဲ့နောက်ဟာရရဲမြို့တော်မှာအေဂျင့်တည်နေမှုကိုကူညီထိန်းသိမ်းပေးဖို့စစ်တပ်အကူအညီကိုတောင်းလို့ရတဲ့ဥပဒေကိုသုံးပြီးရဲတပ်ဖွဲ့ကတရားဝင်အကူအညီတောင်းထားပါတယ်။ဒီချိန်ထဲမှာပဲတနင်္လာနေ့ကဂျင်ဘာတဲ့သမ္မတရွေးကောက်ပွဲမဲရလဒ်တွေကိုဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေကြပါတယ်။အဲဒီရွေးကောက်ပွဲဟာဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ရောဘတ်မူဂါဘီ38နှစ်တင်ပထမအဦးဆုံးမှာပါတဲ့ရွေးကောက်ပွဲပါ။အတိုက်ခံတွေကတော့သူတို့ရဲ့ခေါင်းဆောင်နယ်ဆန်ချမီဆာကလက်ရှိသမ္မတအမဆန်မနန်ဂါကွာကိုအနိုင်ရတယ်လို့အခိုင်အမာပြောနေကြပါတယ်။ဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ရဲ့အပြင်ဘက်မှာဗိုလ်ဒူးနေကလူ150လောက်အစုဝေးဆန္ဒပြပါတယ်။ရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ပုံးတွေနဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲပါတယ်။ စနပြသူတွေကရတဖွဲ့ဝင်တွေကိုကြောက်ခဲတွေနဲ့ပေါက်ပြီးလမ်းပေါ်မှာမြေရှုကြပါတယ်။အဲဒီနောက်ဆက်တနက်တင်တန်ချက်ကကား၅စီးနဲ့စစ်တပ်ရောက်လာပြီးလမ်းတွေပေါ်မှာကင်းလှည့်သွားလာတာကို VOA ကတွေ့ခဲ့ရတယ်လို့အဝေးကလာတဲ့တနက်တန်တွေကိုလည်းကြားရပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်ကရွန်ဂျာအချက်အသေးမြောက်ကိုရအရေးနဲ့တောင်တုပ်ပင်လယ်အရေးစိုက်ဘာလုံခြုံရေးဆိုင်ရာပအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးပြောဆိုဖို့ရှိတဲ့အရှိတောင်အာရှဒေသခီးစင်အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဗော်တဘူးနေမနဲ့အစောပိုင်းမှာဝါရှင်တန် DC ကနေစတင်ထွက်ခွာပါပြီ။လက်ရှိအာဆီယံအဖွဲ့အဖြစ်ကြဥက္ကဋ္ဌစင်ကာပူနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမယ်။အရှိအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ARF အစည်းအဝေးတွေကိုဝန်ကြီးပွန်ပီယိုတက်ရောက်မှာပါ။အခုခီးစင်တွင်လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဆိုတဲ့သမ္မတ Trump အစိုးရရဲ့ညွှန်မှန်းချက်အမြင်ကိုလည်းဝန်ကြီးပွန်ပီယိုကပြောဆိုဆွေးနွေးဖို့ရှိပါတယ်။အရှိအာရှထိပ်သီးအစည်းအဝေးမှာမြန်မာပါဝင်ဖွဲ့ဝင်နိုင်ငံပေါင်း18နိုင်ငံကတာဝန်ရှိသူတွေတက်ရောက်မှာဖြစ်ပြီး ERF အစည်းအဝေးမှာတော့မြန်မာပါဝင်ဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံကတာဝန်ရှိသူတွေတက်ရောက်ကြမှာပါ။ဝန်ကြီးပေါင်ပြိုရဲ့အခုခီးစဉ်မတိုင်ခင်ရက်ပိုင်းတွေမှာမြောက်ကိုရီးယားဒုံးကျည်ဆန်းသက်တဲ့နေရာတွေမှာလှုပ်ရှားမှုတွေရှိနေတာကြောင့် American Dealer ဆိုရှစ်ဘက်ကင်မရန်တီရအောင်ပြစ်ခတ်နိုင်တဲ့တိုက်ချင်းပစ်ပက်တင်းတက်ဒုံးကျည်တွေထုတ်လုပ်ဖို့မြောက်ကိုရီးယားဆက်လုပ်နေတယ်လို့ American ထောင်လိုင်းတာဝန်ရှိသူတွေကယူဆထားကြောင်း Washington Post သတင်းစာမှာရေးသားပါတယ်။ဝန်ကြီးပေါင်ပြိုကစင်ကာပူအစည်းအဝေးတက်ပြီးတဲ့နောက်မှာ Indonesia ဘက်ကခီးစဉ်မှာဖြစ်တဲ့အပြင်ဒီခီးစဉ်မှာ Malaysia ကိုလည်းတွားရောက်မှာဖြစ်ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9433လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်
။ဒီကနေ့ကြာသပတေးမနေ့ဖက်တဲ့တွင်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကာကွယ်ရေးအသုံးစေဆိုင်ရာဥပဒေမူကြမ်း NDAA ထဲမှာမြန်မာနိုင်ငံပေါ်ရေးယူရေးနဲ့ဆိုင်တဲ့အပိုက်တွေပါမလာတော့ပဲခြံထားတဲ့ပေါ်အထက်လွှတ်တော်ယူနေစုစီကံထိန်းသိမ်းရေးကောင်းဆောင်ဒီမိုကရက်ထက်လွှတ်တော်မတ်ရစ်ချတ်ဒါဗင်ကတောက်ကြာနေလွှတ်တော်စီဝေးတွင်ဝေဖန်ပြောဆိုရဲလို့ Washington DC အခြေစိုက် Rule Call သတင်းဌာနရဲ့သတင်းတော်မှာရေးထားပါတယ်။မြန်မာနိုင်ငံနဲ့လူမျိုးရေးပိုင်းပူးပေါင်းဆောင်မှုမလုပ်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့တာဝန်ရှိတဲ့မြန်မာတာဝန်ရှိသူတွေပေါ်တန်ခတ်အရေးယူမှုတွေချမှတ်ဖို့လူနည်းစုလူဝင်ကြတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေဟာလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုတို့မို့လူသားစုပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတွင်းသုတ်တင်ရှင်လင်းမှုမြောက်တယ်မမြောက်ဘူးဆိုတာနိုင်ငံခြားရေးဌာနကဆန့်စစ်သတ်မှတ်ဖို့စတဲ့ပြဋ္ဌာန်းချက်တွေအောက်လွှတ်တော်ဥပဒေမူကြမ်းထဲမှာပါဝင်တယ်လို့မစ္စတာဒါဗင်ကပြောပါတယ်။မစ္စတာဒါဗင်ပြောတော်တဲ့အထက်မှာပါတဲ့လူဝင်ကြားဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူး။အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များကြီးရာကွန်မတီဥက္ကဋ္ဌဂျွန်မက်ကိန်းနဲ့အထက်လွှတ်တော်မှဘန်ဂျမင်ကာဒင်တို့ပူးတွဲရေးသားတဲ့အလားတူဥပဒေမူကြမ်းတစ်ချက်ကိုလည်းအထက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီကအတည်ပြုထားတာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်တို့ကြောင့်အောက်လွှတ်တော်မူကြမ်းတဲ့ကပြဋ္ဌာန်းချက်တွေဆက်ပြီးပါမလာတော့တဲ့သဘောမျိုးမစ္စတာဒါဗင်ကရည်ညွှန်းပြောဆိုပါတယ်။မစ္စတာဒါဗင်လွှတ်တော်မှာစကားပြောပြီးတဲ့နောက်အောက်လွှတ်တော်လက်ထောက်သူက NDAA ထဲမှာမြန်မာနိုင်ငံပေါ်တန်ခတ်အရေးယူမှုတွေမပါရဘူးဆိုတာအထက်လွှတ်တော်လူများစုခေါင်းဆောင်ကအခိုင်အမာပြောထားပါတယ်လို့ Rule Call သတင်းဌာနကအတည်ပြုပြောဆိုပါတယ်။
ရခိုင်ပြည်နယ်ကနေအင်မီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်နေချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတကယ်ဖွင့်ဆွေးနွေးမှုတွေလုပ်မယ်လို့အလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ဩဂုတ်လ၁ရက်နေ့မှာစတင်ပြီးတော့တာဝန်ယူတဲ့ဗြိတိန်နိုင်ငံသံတမကြီးKaren Pierce ကဗိုလ်သူဦးနေသတင်းစာဆင်းနှပွဲမှာပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးအခက်ကြဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းမြန်မာရေးနဲ့ပတ်သက်ပြီးတကယ်ပဲဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပြီးအခုတကယ်ပွင့်ဆွေးနွေးမယ်ဩဂုတ်လ28ရက်မြန်မာရေးဆွေးနွေးပွဲကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတက်ရောက်အစီရင်ခံမှာဖြစ်ပါတယ်ဒီဆွေးနွေးပွဲဟာ Ranger တွေတိမ့်နေချီပြီးမြန်မာနိုင်ငံကထွက်ပြေးခဲ့တဲ့တနှစ်တည်းတဲ့အထိမ်းအမှတ်ဖြစ်ရည်စူးတဲ့ဆွေးနွေးပွဲဖြစ်တယ်လို့ Ranger ရေးနဲ့ပတ်သက်ပြီးတာဝန်ခံမှုအတိုင်းတန်နဲ့အတူ Ranger တွေအတွက်နိုင်ငံသားဖြစ်ပေးတယ်မပေးတဲ့ကိစ္စရက်ကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလုံခြုံရေးကောင်စီနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်လှုံ့ဆော်မှုနဲ့ပတ်သက်ပြီးအမေရိကန်တရုတ်နဲ့ရုရှားတို့လိုအဖွဲ့ဝင်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်အမေရိကန်နိုင်ငံတွေရဲ့ကန့်ကွက်မှုရှိမှတည်ထားတဲ့အတွက်အခုချိန်မှာ ICC တင်နိုင်မှုအခြေအနေမရှိသေးကြောင်းဒါပေမဲ့ဒီအချက်ကိုတော့လက်လွတ်လို့မရဘူးလို့သံမတ် GPS ကပြောပါတယ်လူခွင့်ရဲ့ချိုးဖောက်မှုကျူးလွန်သူတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းအထောက်အထားတွေရထားတဲ့အတွက်ဒီလူတွေကိုအရေးယူတန်းခတ်မှုရှိမရှိမေးမြန်းရမှာတော့အခုထိမရှိသေးဘူးလို့လည်းသံမတ်ကြီးကပြောတာပါဒီကြောင့်အပြည့်အစုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်
ကနေဒါနိုင်ငံဝင်းနီဖက်လူခွင့်ရေးကြားထဲမှာထိဆွဲပြသထားတဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားရမယ်လို့ပြတဲ့တာဝန်ရှိသူတို့ကိုကိုးကားပြီးကနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်။လူခွင့်ရေးကြားထဲမှာလူခွင့်ရေးကာကွယ်သူများနဲ့မှတ်တမ်းများဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ကြောက်ကွက်ကနေဒ တော်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ရိုက်တာဝန်ရှိသူဒူးဖြစ်တဲ့အန်ဂျလာကက်စီပြောတာကိုကိုကားပြီးသတင်းမှာရေးထားပါတယ်။လူနည်းစုမွတ်စလင်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဗေဒုကအကျပ်တဲကြောင့်တော်ဆန်းစုကြည်နဲ့ပတ်သက်ပြီးပြတ်သားထားတာတွေကိုပြရိုက်ကနေဖယ်ရှားဖို့တောင်းဆိုတာတွေရှိထားတယ်လို့သတင်းမှာရေးပါတယ်။ဒါ့အပြင်ကုန်းလူဆောင်ကနေဒါနိုင်ငံသားတွေရဲ့တပ်ပုံပြကန်းမှာတခြားလူတွေနဲ့အတူချိတ်ဆွဲထားတဲ့ဒေါ်ဆန်းစုကြည်ရဲ့ရုပ်ပုံကြီးကိုထိုးထားတဲ့မီးတွေကိုလည်းမှိန်ချထားလိုက်ပါတယ်။အဲဒီရုပ်ပုံရှင်မှာတော့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုချက်တခုကိုပြသထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းကမွတ်စလင်ရိုဟင်ဂျာလို့တုံ့တုံပြောဆိုသူတွေကိုမြန်မာအစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့တုံပြောဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုကုန်းလူဆောင်ကနေဒါနိုင်ငံသားဖြစ်2009ခုနှစ်ကအတိအမှတ်ပြုချင်းမြင်ထားတာဖြစ်ပြီးရခိုင်ပြည်နယ်အကြက်အတဲဖြစ်လာပြီးနောက်ပိုင်းမှာတော့ကုန်းလူဆောင်ကနေဒါနိုင်ငံသားဖြစ်ချင်းမြင်ထားတာကိုပြန်ရုပ်သိမ်းဖို့တောင်းဆိုဆန္ဒပြတာပြီးရှိထားပါတယ်
။မြန်မာနိုင်ငံတော်ဝန်ဒေသအတော်များများမှာဇူလိုင်လ9ရက်နေ့ကလေးကစတင်ဖြစ်ပေါ်တဲ့ရေကြီးမှုကြောင့်လူပေါင်း 13,800 ဦးဝင်ဆန့်ခွာထွက်ပြေးနေရပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကရေဘေးဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆန်းစစ်လေ့လာပြီးတော့အကူအညီတွေပေးနေပါတယ်လို့ဗော်ဒူးနဲ့ကုလသမဂ္ဂရုံးချုပ်ပုံမှန်သတင်းစာရှင်းပွဲအတွက်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာရန်ဟတ်ကပြောပါတယ်။ရေဘေးကြောင့်လူ12ယောက်ထက်မနည်းသေဆုံးရပြီဖြစ်တယ်လို့ဆယ်ရီကျိုးပေါင်မဲ့အန်ဒီယိုကလည်းဆိုရင်နေရဆဲဖြစ်ပါတယ်။ဘဂိုးကင်မွန်နဲ့တနင်္လာရီဒေသတွေက10နဲ့ရေထင်းကန်36ခုမှာရေရှမ်းမဲ့အလားအလာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်ဖို့အတွက်တာဝန်ရှိသူတွေကအကြံပြုထားပါတယ်။ဒီတော့ဒီမှာမြန်မာနိုင်ငံပတ်ဝန်းတခြားနိုင်ငံတွေမှာသဘာဝဘေးအန္တရာယ်တွေကြောင့်ကုဘာသာကိုလုတ်ကင်စားတောက်ဖို့အခြေအနေမပေးပဲအကျက်တင်းနဲ့ရင်ဆိုင်နေရသူတွေကိုကူညီဖို့အတွက်ရန်ပုံငွေဖြစ်ဒေါ်လာ320အကူအညီပေးဖို့အတွက်ကုလသမဂ္ဂစာနာရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပေါ်တဘူးနယ်မှာပန်ကြားလိုက်ပါတယ်။အရေးပေါ်အကူအညီမရဘူးဆိုရင်အာဖဂန်နစ္စတန်၊ဆီးရီးယား၊ဆူဒန်၊ဗဟိုအာဖရိကသမ္မတနိုင်ငံအီရန်၊မြန်မာနဲ့ဆဟိဒေတာတို့မှာ2018ခုနှစ်ဒုတိယနှစ်ဝက်အတွင်းငတ်မုတ်ခေါင်းပေါင်းမှုနဲ့အကူအညီလိုအပ်ချက်တွေပိုးပြီးတိုးလာပြီးအခြေအနေတွေပိုဆိုးသွားမယ်အန္တရာယ်ရှိနေပါတယ်လို့လည်း FAO ကပြောပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီမှအလှည့်ကျဥက္ကဋ္ဌဖြစ်ဗြိတိန်နိုင်ငံကစပြီးတော့တာဝန်ယူမဲ့ဩဂုတ်လမှာလာမယ့်28ရက်နေ့ရောက်ရင်မြန်မာနဲ့အရေးနဲ့ပတ်သက်ပြီးတော့တကယ်ဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။ဘူရူနီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအလှည့်ကျဥက္ကဋ္ဌဖြစ်စတင်ပြီးတော့တာဝန်ယူမဲ့ဗြိတိန်နိုင်ငံကတာမတ်ကြီးကယ်ရင်စပီယားစ်ကမြမရေးနဲ့ပတ်သက်တဲ့ပြောကြားချက်တွေကိုဒေါခင်မျိုးတက်ကကောက်နှုတ်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေဒင်အလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းမြမရေးနဲ့ပတ်သက်ပြီးတကပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုဗြိတိန်အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာတော့ဩဂုတ်လ28ရက်နေ့မှာတကဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ကြောင်းအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ဩဂုတ်လ10ရက်နေ့မှာစတင်တာဝန်ယူတဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းတမန်ကြီးKaren Pieska ဘူဒဘူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The first one we hope to do is an open briefing on the afternoon of 28th of August on Myanmar Burma. This is one year on from the major expulsion.
ဒီမှာဦးဆုံးနေလုံခြုံရေးကောင်စီကဩဂုတ်လ28ရက်နေ့ညနေပိုင်းမှာမြမရီးနဲ့ပတ်သက်လို့တကွင့်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဒီအချိန်ကရိုဟင်ဂျာပြည်ပကဖြစ်ပွားခဲ့တဲ့တစ်နှစ်ပြည့်တဲ့ဖြစ်ပါတယ်လုံခြုံရေးကောင်စီကဒီနှစ်စောစောပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပါတယ်။အဲ့ဒီချိန်ကစလို့လုံခြုံရေးကောင်စီအနေနဲ့မြန်မာရေးနဲ့ပတ်သက်လို့တစည်းတလုံးကြီးရှိကြပါတယ်။ဒါကြောင့်လေဒီအရေးကိုလုံခြုံရေးကောင်စီရဲ့စီရီဘက်အစီအစဉ်ရဲ့ထိတ်ဆုံးမှဦးစားပေးလို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမနစ်ကဩဂုတ်လအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလွန်ခဲ့တာမို့တနှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်နေဒုက္ခသည်တွေနေရရင်ပြန်ရစ်အတွက်ကြိုးပမ်းအားထုတ်တဲ့အနေနဲ့အခုလိုဆွေးနွေးမှာဖြစ်ကြောင်းတမတ်ဂျီပီအက်စ်ကပြောပါတယ
် What we particularly would like to use August for is to commemorate that one year anniversary of what the Secretary General called ethnic cleansing
ကျမတို့အနေနဲ့အဂူလာမှာအမှတ်ရရှင်းပါဂျင်နာကအတွေးမှုချုပ်ကျင်းစားပြောခဲ့တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုethnic cleansing ဖြစ်ခဲ့တဲ့တနည်းပြဖြစ်ပါတယ်ဒီအမှတ်တရအချိန်ကာသမယကိုအခြေပြုပြီးလက်မှတ်ရေးထိုးထားတဲ့ MOU စာချုပ်မှာကုလသမဂ္ဂအထူးသဖြင့် UNHCR နဲ့ UNDP တို့ကိုမူအားဖြင့်အကန့်အသတ်မရှိဒုက္ခသည်များထံတွားရောက်ခွင့်ပြုထားတာဖြစ်တဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့အတူကုလသမဂ္ဂကဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိခါရှိရှိနေရရင်ပြန်နိုင်ရေးအတွက်ခိုင်မာတဲ့အစီအစဉ်တရားချမှတ်နိုင်ရေးပဲဖြစ်ပါတယ်။ဒီလိုဖြစ်နိုင်ဖို့ကလည်းဒုက္ခသည်တွေအနေနဲ့နေရရင်ပြန်တဲ့အခါအသက်မူဝင်ကြောင်းဖူလုံမှုရှိရဖို့လိုပါတယ်။
ဆွေးနွေးပွဲမှာရွင်ကြအရေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုအတိုင်းအတာကိုဒုတိယဦးစားပေးနေတဲ့ဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ
် The second Burmese issue is obviously accountability for what happened I think everyone who saw the
ကျွန်မအရေးနဲ့ပတ်သက်လို့ဒုတိယအရေးကြီးတဲ့ကိစ္စကဖြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူမှုပါပဲဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတဲ့သူတွေပြိကဲကြားကဲကြားရဒါတွေကြောင့်ကိုစိတ်မကောင်းဖြစ်ကြရပါလေမြမအစိုးရကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့လေအဖွဲ့ဝင်တွေရဲ့အမိကိုထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ဒါဟာခြေလန်းကောင်းတရားဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြမအစိုးရနဲ့ကျမတို့လက်တွဲဆောင်ရွက်နိုင်မှုလေမျှော်လင့်ထားပါလေဒီစုံစမ်းစစ်ဆေးရေးကော်မရှင်ကဘယ်လိုလှုပ်ဆောင်မလဲဆိုတာကိုအတိအကျကျမတို့သိလိုပါတယ်ကုလသမဂ္ဂရဲ့ mechanism နည်းစနစ်တွေရလှုပ်ဆောင်နိုင်ပြီးအထူးသဖြင့်လူခွေးမဟာမင်းကြီးရုံးနယ်လေဒီတိုင်းဆောင်ရွက်သွားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်ရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ပေးတယ်မပေးတဲ့ကိစ္စရပ်ကိုလည်းထည့်သွင်းပြီးဆွေးနွေးဖို့ရှိတယ်လို့သံမတ်ကြီးကပြောပါတယ်
။ And then the last set of issues around Myanmar Burma concerns the question of citizenship.
မြန်မာပြည်ပတ်တယ်လို့နောက်ဆုံးဆွေးနွေးမယ့်ကိစ္စရပ်ကတော့ရိုဟင်ဂျာတွေကိုနိုင်ငံသားခံယူခွင့်ပေးဖို့ဆိုတဲ့မိကုံးပါပဲ။ဒါကိုလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံခီးစဉ်တွင်တိတ်ကိုစိတ်ဝင်စားခဲ့ပါတယ်။ဒါအပြင်ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေမှာလည်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုထည့်သွင်းထားပါတယ်။ဒီချက်တွေကိုလည်းဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီအနေနဲ့တိုက်တွန်းသွားမှာဖြစ်ပါတယ်
။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လှုံ့ဆော်မှုနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့ဗြိတိန်နိုင်ငံဟာ ICC တင်ဖို့အတွက်အပြည့်အဝထောက်ခံပေးမယ်။တရုတ်နဲ့ရုရှားတို့လိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေရဲ့ကန့်ကွက်မှုတွေရှိမှတေချာတဲ့အတွက်အခုချိန်မှာ ICC တင်နိုင်မှုအခြေအနေမရှိသေးကြောင်းဒါပေမဲ့ဒီချက်ကိုတော့လက်လွတ်လို့မရကြောင်းသံမတ်ကြီးကပြောပါတယ
်။ ICC and Myanmar of course we support the ICC we're very strong supporters of the ICC but as you also know one cannot get an ICC referral for a country that is not accepting
ICC တဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံက ICC တင်ရေးကိုအခိုင်အမာထောက်ခံပါလေဒါပေမဲ့တည်တဲ့အတိုင်းပဲမြန်မာနိုင်ငံက Rome Statute ကိုလက်မရေးထိုးမထားတဲ့အတွက်ကြောင့် ICC တင်နိုင်ဖို့ကမလွယ်ပါဘူးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်ပါတယ်။ခုချိန်မှာတော့ ICC တင်ဖို့အခြေအနေဟာမဖြစ်နိုင်သေးပါဘူး။ဒါပေမဲ့လို့ဒီလိုပြောလို့လေမကြိုးစားတော့ဘူးလားလို့မေးစရာရှိပါတယ်။လက်ရှိမှာဒီအခြေအနေမရောက်သေးဘူးလို့ဆိုရမှာပါ။ဒါပေမဲ့အထောက်အထားတွေအများကြီးရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကောက်ယူနေတာတွေလည်းရှိပါတယ်။ဒါကြောင့်ဒီနေ့မှာတာဝန်ခံတာဝန်ယူမှုနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုအပြစ်ပေးဖို့လုပ်ရမှာအတုံးကြလာမှာဖြစ်ပါတယ်။ဂျနီဗာလူခွေးကောင်စီမှာစက်တင်ဘာလကျရင်အချက်လက်ရှာဖွေရေးအဖွဲ့ရဲ့ကြားနာပွဲရှိပါတယ်။ဒီကြားနာပွဲပြီးတဲ့နောက်မှာဆက်ပြီးလေလာသုံးသရမှာပဲဖြစ်ပါတယ်
။တကဖွဲ့ဆွေးနွေးပွဲအပြီးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ဒါမှမဟုတ်ဆုံးဖြတ်ချက်လိုမျိုးတိကျတဲ့ရလဒ်ထွက်ပေါ်လာဖို့ရှိမရှိသတင်းတောက်ကမေးမြန်းရမှာတော့တာမတ်ကြီးက
The meeting will be in the open chamber with a lot of contributions.
ဒ
ီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုရန်တက်ရောက်ပြီးအစီရင်ခံဖို့အတွက်ဖိတ်ကြားထားတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးအသက်ဂျယ်ရမီဟန့်လည်းတက်ရောက်ဖို့ရှိပါတယ်။ပြီးခဲ့တဲ့လဒီကပိတ်ဆွေးနွေးပွဲမှာမြန်မာသံတမန်ကြီးရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်ခွင့်မရခဲ့ပေမဲ့အခုဆွေးနွေးပွဲမှာတော့မြန်မာသံတမန်ကြီးဦးဟောက်တူဆန်းရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်မှာဖြစ်ပါတယ်
။ဒါကတော့ အခုဩဂုတ်လမှာလုံညိုရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်စတင်ပြီးတော့တောင်းယူတဲ့ဗြိတိန်တမ္မတ်ကြီးကရင်စပီယားစ်ရဲ့ပြောဆိုချက်တွေကိုဒေါ်ခင်မျိုးတက်ကကောက်နှုတ်ပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဩဂုတ်လ28ရက်နေ့လုံကုလသမဂ္ဂလုံညိုရေးကောင်စီမှာကျင်းပမယ့်မြန်မာအရေးတကားဖွင့်ဆွေးနွေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတိုးတက်မှုတွေကိုမြန်မာအစိုးရဘက်ကနေတင်ပြဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဟောက်တူဆောင်က VOA ကိုပြောကြားပါတယ်။လူမျိုးရေးကောင်စီကဖိအားပေးနေတဲ့ဒုက္ခသည်တွေလက်ခံရေးအပါအဝင်နိုင်ငံသားဖြစ်ခွင့်ကိစ္စတွေမှာမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့နိုင်ငံရဲ့အချုပ်အခြာလုပ်ပိုင်ခွင့်နဲ့အညီစီစီစစ်စစ်လှုပ်ဆောင်သွားရမှာဖြစ်တယ်လို့လည်းဆိုပါရယ်။ကျောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဩဂုတ်လအတွက်လူမျိုးရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ်။ဒေသနိုင်ငံလုပ်ငန်းစဉ်တွေထဲမှာဩဂုတ်လ28ရက်နေ့မှာကျင်းပမယ့်မြမအရေးတကက်ဖွင့်ဆွေးနွေးပွဲအစီအစဉ်ပါဝင်ကြောင်းဗြိတိန်တပ်အမတ်ကြီးကယ်ရင်ပီယော့စ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမတပ်အမတ်ကြီးဟောက်တူဆွမ်းကအခုလိုပြောပါတယ်
။တကက်ဖွင့်ပြီးတော့ briefing လုပ်တော့ပြောခွင့်ရတော့ကျွန်တော်တို့နှစ်နိုင်ငံတော့ပြီးမှာပေါ့နော်။ဟိုပြီးတယ်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့ရဲ့ရက်တီချက်ကျွန်တော်လုတ်ဆောင်နေတဲ့ဟာတိုးတက်ဖြစ်ပေါ်မှုတွေဒါတွေကျွန်တော်ပြောမှာပေါ့လေ။ဘင်္ဂလားဒေ့ရှ်ကလည်းပြောမှာပေါ့
ထူးခြားချက်အဖြစ်ဒီလနှောင်းပိုင်းမှာပြုလုပ်မယ့်မြမအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အကြုံမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုရိုင်းတက်ရောက်ဆွေးနွေးပွဲမျှော်လင့်ထားကြောင်းနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးတဲ့ဂျယ်ရမီဟန့်ကိုရိုင်းဆွေးနွေးပွဲကိုဦးဆောင်ဖို့ရှိကြောင်းတမ်မတ်ကြီးကယ်ရင်ပီယော့စ်ပြောကြားခဲ့တဲ့အပေါ်မှာတမ်မတ်ကြီးဟောက်တူဆွမ်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်အတွေ့အကြုံမှူးချုပ်ဘက်ကလည်းပဲသူပြောဟိုကျင်းတဲ့ဟာပြောမှာပေါ့လေတိုးတက်မှုတွေပါလိမ့်ရှိလေပါလိမ့်ဆက်လုပ်ဆက်ရှိတယ်ပါညာသူ့အမြင်သူပြောမှာပေါ့ဥမာဖြစ်တော့သူတို့တဘာတိအလှည့်ကြတဲ့လူတွေကသူတို့နိုင်ငံရေးဝန်ကြီးအဲ့တော့လာနေရှိပါတယ်အခုကတော့ဟိုသူတို့နိုင်ငံရေးဝန်ကြီးအစ်စ်ပေါ့လေဂျက်ဖရီဟန်ကလာမယ်ဆိုတော့သူတဘာတိလုံမှာပေါ့သူတုံရင်းကောင်စီအလှည့်ကြမှာတော့ဒါသူလုံးလေးရှိပါတယ်အဲ့တော့ဒီမြန်မာကိစ္စတွေပဲစိတ်ဝင်စားကြတဲ့ဟာဖြစ်တဲ့ခါကျတော့ဒါလုံးမှာပေါ့လေ
ဇူလိုင်လကလုံချိုရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပပြီးနောက်ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်အရေးကိစ္စမြမအစိုးရကဆောင်ရွက်နေတဲ့တိုးတက်မှုအခြေအနေတွေကိုတမ်မတ်ကြီးကအခုလိုပြောပါတယ
်ဟိုကုလသမဂ္ဂနဲ့အသုံးမဆိုင်လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော့ MOU နဲ့ပတ်သက်ပြီးတော့လည်းပဲအခုက Technical Working Group ကရခိုင်ဘက်ကိုတွားထားရှိတယ်လေ့လာထားတာရှိတယ်ဒီဟာတွေတိုးတက်မှုတွေရှိမဲ့အပြင်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဝန်ကြီးကလည်းဒီအပတ်ထဲလောက်မှာမြန်မာနိုင်ငံလာဖို့ရှိတယ်လေဘင်္ဂလားဒေ့ရှ်နိုင်ငံပြန်လည်လက်ခံရင်းနဲ့ပတ်သက်သဘောတူလက်မှတ်ထိုးထားတာရှိတယ်ရှိပါတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ငန်းကော်မတီဖွဲ့ထားတာတသက်ရှိတယ်အဲ့ဒီအဖွဲ့ကလည်းပဲကျွန်တော်ဒီလထဲမှာပဲတွေ့မယ်အဲ့ဒီဂျပန်မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးလာတဲ့ဂျပန်မှာပဲကျွန်တော်တို့တွေ့ဖို့ရှိမယ်
ဒီဒုက္ခသည်တွေပြန်လက်ခံရင်းနဲ့ဒီဒုက္ခသည်တွေပြန်လာရေးကိစ္စအခြေအနေရောဟိုဘလောက်ထိနှိမ့်ဆက်မှုရှိလာပြီလဲရှင
်ကျွန်တော်တို့ကတော့ဆင်သင့်ဖြစ်ပြီးပြန်ပို့ပါတော့ဆိုပြီးစစ်စစ်ပြီးသားလူလည်းရှိတာပဲလေဒီနိုင်ငံကျွန်တော်တို့ဟိုနိုင်ငံနဲ့ထွက်သွားတဲ့လူတွေမှန်နေအဲ့လူတွေကိုပြန်ပို့လို့ရပြီကျွန်တော်စင်းလည်းပေးထားတာပဲအဲ2000ဟိုတော်ပေါ့နော်အဲ့တော့ဒီကဒီလူဒီဟာနေစပြီးလုပ်လို့ရပြီပဲဗျာဟိုပို့လို့ရပြီပဲဘင်္ဂလားဒေ့ရှ်ဘက်ကတို့ကဟိုအကြောင်းပြဒီအကြောင်းပြနဲ့မပို့တာတော့ဟိုကျွန်တော်လည်းမတက်နိုင်ဘူးဆိုတော့လည်းပဲဒါကတော့ကျွန်တော်တို့ကတော့စလက်ခံလို့ရပြီ။နောက်ပိုင်းအစီအစဉ်တွေကတော့ခုနပြောသလိုပေါ့အခု UN နဲ့လည်းကျွန်တော်လောက်တာလေ UN စီရတော့ပါတော့လေ။ဟာဟိုဝင်လာပြီဆိုတဲ့အခါကျတော့ဒီစစ်စစ်မှုအပိုင်းတွေဖြစ်စေ၊ကျန်တဲ့ပို့ဆောင်မှုအပိုင်းမှာဖြစ်စေသူတို့ကနေပြီးတော့ 1-1 ပြောဆိုပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းပဲနိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့ညီအကောင့်တွေဖော်ဖို့သူတို့ဘက်ကလုဆိုင်ရှိတာလည်းလုပ်ဖို့ 1-1 ပြောမှာပေါ့။အဲ့ဒါဆိုရင်တော့တစ်ဖြည်းဖြည်းစပြီးတော့ကျွန်တော်တို့ account တွေဖော်လို့ရမှာပေါ့။အကုန်လုံးကြီးတော့တခါကျတော့မရဘူးပဲစစ်စစ်ပြီးတော့ဒီစစ်စစ်နဲ့ကိုယ်နိုင်ငံမှာနေသွားတဲ့လူဟုတ်လားမဟုတ်လားအဲဒီပိစာစစ်စစ်တို့လောက်အောင်ပေါ့သူပဲဖြစ်ဖြစ်ကိုယ့်ရဲ့နိုင်ငံရဲ့အချုပ်အခြာအာဏာပိုင်လုပ်ပိုင်ခွင့်တွေရကြီးတဲ့ဟာတော့စီးနဲ့ကန်းနဲ့ဥပဒေနဲ့လောက်သွားအောင
်အခုထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကိုဟိုမြန်မာအစိုးရဘက်ကဘယ်သူတွေများလာတက်မလဲရှင
်ဟုတ်ကဲ့နိုင်ငံကြီးကဆင့်တော့ကျွန်တော်လာဖို့တော့တိတ်တော့ကြောက်လို့တော့မရသေးပါဘူးဟိုအနည်းဆုံးတော့ဝင်ကြီးဆင့်တော့ကျွန်တော်တက်မှာပါ
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကို2018ခုနှစ်စက်တင်ဘာလ18ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးအထွေထွေညီလာခံဥက္ကဋ္ဌအသစ်ဖြစ် Miss Maria Ferranda Espinosa Grace ကတာဝန်ယူဆောင်ရွက်မှာဖြစ်ပါရဲ့ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ဒီ VOA American တန်ခါကြာတာရင်းနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်ပြန်နေပါတယ်။မြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်ရေဘေးတင်နေတဲ့ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။လက်ရှိအတိုင်းသာမိုးဆက်ပြီးတော့ကြီးနေမယ်ဆိုရင်တော့လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေမျိုးရင်ဆိုင်ရလိမ့်မယ်လို့ရေးပေးတင်ပြည်သူတွေကလည်းပြောနေကြပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
။မုတ်တုံမိုးကြောင့်ရေလွှမ်းမှုတဲ့အတန်ခံရတဲ့အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့အခုချိန်ထိရေးပေးတင်ပြည်သူ300,000နီးပါးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်နိုင်ဖို့အသင့်အနေသားမှရှိနေတယ်လို့ဩဂုတ်လတည့်ရက်ဗိုဒူနီကနယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုရုပ်ရဲ့ပြောခွင့်အားပုဂ္ဂိုလ်မစ္စတာဖာရင်ဟတ်ကပြောပါတယ
် In Myanmar 148,000 people have been displaced by flooding since the 9th of July. Several UN agencies and NGOs are assessing needs and providing assistance.
ဒီကရဇူလိုင်လကစလို့မြန်မာနိုင်ငံမှာရေဘေးသင့်ပြည်သူ3,400,000လောက်ရှိလာနေပါပြီ။အဲဒီရေဘေးသင့်ပြည်သူတွေလိုအပ်နေတာကိုအကူအညီကယ်ဆယ်နိုင်ဖို့ကျွန်တော်တို့ကုလသမဂ္ဂအေဂျင်စီအများပြားနဲ့ NGO တွေကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးကူညီသွားနိုင်ဖို့အဆင်သင့်ဖြစ်နေပါတယ
်။ဇူလိုင်လလယ်ပိုင်းကစပြီးမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းတနင်္သာရီတိုင်းမကွေးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေမှာရေကြီးရေမြုပ်တာကြောင့်လူဦးရေ 340,000 ကျော်ရေဘေးသင့်ပြီးအိမ်ခြေပေါင်း 28,000 အိုးအိမ်ဆွန့်ခွာနေကြပါတယ်။ရေကြီးမြေပြိုလဲတာကြောင့်ရွာတွေပျက်စီးခဲ့ရတယ်လို့လူ12ဦးသေဆုံးခဲ့ရတယ်လို့တဘာဝဘီအန်ဒီရဲ့တားဆီးရေးစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရေကြီးရေဆန်ခဲ့တဲ့နေရာတွေမှာနှုံးမြေတွေတင်ကြံပြီးအခုဆိုရင်သွာလာရေးခက်ခဲမှုတွေရှိနေတာကြောင့်ကူညီကယ်ဆယ်ရေးအဖွဲ့တွေသွားရောက်ဖို့တောင်အခက်ကြုံနေရပါတယ်။ပဲခူးမွန်၊ကရင်၊တနင်္သာရီဒေသတွေမှာရေကာတာ36ခုရှိပါတယ်။ဒီအပိုင်းအတွင်းတကြော့ပြန်မိုးကြီးလာနိုင်တာကြောင့်ရေကာတာကျိုးပေါက်ပြီးအနီးပိုင်းကျေးရွာတွေရေမြုပ်ကုန်မှာကိုဒေသခံတွေစိုးရိမ်နေတယ်လို့ပဲခူးတိုင်းမတောင်မြို့နယ်ကရေပေးသင့်ပြည်သူတွေကိုသွားရောက်ကူညီနေတဲ့ကိုလှိုင်မင်းဦးကပြောပါတယ်။
ဒီကြာရီကတော့မိုးမှမတောင်းခံနိုင်ဘူးဆိုရင်ကျွန်တော်တို့ဒီဝင်တဲ့ပစ္စည်းတွေကဆင်းရဲပြည့်လာတယ်။ကြောက်ဖို့တော့တော်တော်ကြာလာတယ်ဆိုတော့လည
်းရေကြီးတဲ့တံကိုပဲခူးတိုင်းကအများဆုံးခံရပြီးကရင်နဲ့မွန်ပြည်နယ်တွေမှာရေပြန်ကျနေပြီဆိုပေမဲ့ထင်သလောက်မကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီအတိုင်းသာမိုးကြီးရေရှမ်းနေမယ်ဆိုရင်လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပဲခူးတိုင်းရွှေကျင်မြို့နယ်မူဦးပင်ရွာကကိုနိုင်လင်းဦးကပြောပါတယ
်။မိုးလည်းရွာလည်းဒီရတဲ့တက်တယ်ဆိုတော့ကျွန်တော်တို့ကသားသားအဆင်မပြေဘူး
။လေသမားတန်ငါးဆယ်တူဦးဖြစ်တဲ့အသက်40အရွယ်ကိုဝင်းကျူကတော့သူ့လေမြေတွေရေလုံးဝမြုပ်နေတာပါ။အ
ဲဒီလိုမျိုးဆက်ပြနေမယ်ဆိုတော့လူတွေသားဝင်နေရင်လည်းတော့ပြတ်သွားမယ
်။အရှိတောင်အရှမှာမို့တုံမို့ကြောင့်ရေကြီးတဲ့ဒဏ်ခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူး။အိန္ဒိယချင်းလာအိုနိုင်ငံမှာဆိုရင်လေရေကာတာတစ်ခုကျိုးပေါက်သွားတာကြောင့်ရွာအတော်များများမြောပါသွားသလိုတေဆုံးပျောက်ဆုံးတာတွေလည်းရှိနေပါတယ်။အခုလိုရေဘေးသင့်ပြည်သူတွေရဲ့အစာနာရိတ်ခါနဲ့လေယာဉ်ပြန်လည်ထူထောင်နိုင်ရေးအတွက်ဆိုပြီးကမ္ဘာအစာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမြန်မာ၊ဘင်္ဂလားဒေ့ရှ်အပါအဝင်၈နိုင်ငံကိုအမေရိကန်ဒေါ်လာတန်120ပေးကမ်းကူညီသွားမယ်လို့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောကြားသွားပါတယ်ခင်ဗျာ။
ဒါကတော့မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုအခုညီပေးဖို့အတွက်ကုလသမဂ္ဂကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ခါကြာတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီဆီဆက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပြုလို့တေးသချင်းတောင်းနေတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တာရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေပဲဖြစ်ပါတယ်။ထုတ်လွှင့်နေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나이ဘွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသပ်ချက်စတဲ့ခန္ဓာတွေနဲ့အတူ
ကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းတွေအကုန်လုံးကကိုယ့်လက်ထဲမှာပဲရှိတယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ပဲပို့ပြီးတော့သက်ဆိုင်နေလို့ကျမယုံကြည်
တယ်။ဒါကတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။တရုတ်ရင်းနှီးမြှုပ်နှံမှုကိုမြန်မာဘာရောက်ဆိုရင်တည်းလဲဆိုတဲ့ကောင်းစဉ်နဲ့ခိုင်ဝင်းရေးသားထားတဲ့ဆောင်းပါးကို Global Times မှာဖတ်ရပါတယ်။တကယ်တော့ဒီဆောင်းပါးဟာမကြာခင်ကဖော်ပြခဲ့တဲ့ဆောင်းပါးတစ်ပုဒ်ကိုတုံ့ပြန်ရေးသားတာဖြစ်တယ်လို့ဆောင်းပါးရှင်ကဖော်ပြထားပါတယ်။ပထမအချက်ကမြန်မာနိုင်ငံဟာ NGO တွေလွတ်လပ်မှုစီရင်နေရလို့ဖော်ပြထားတာအတိတ်ပဲမရှိဘူးမြန်မာပြည်မှာသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စမျိုးနဲ့ပတ်သက်ရင် NGO တွေဟာအတော်အသင့်ဩဇာရှိပေမဲ့လူ့ခွင့်ရေးဆိုင်ရာအရပ်အဖွဲ့အစည်းတွေအတွက်ပေါင်ကျင်းလာနေတယ်ဆိုတာပညာရှင်တွေအများအပြားကရေးသားနေကြတာပါတဲ့နောက်တစ်ချက်ကတော့ NLD အစိုးရဟာလူထုသဘောထားနောက်လိုက်ပါပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုအပြင်းအထန်ဆန့်ကျင်နေတယ်ဆိုတဲ့အယူဆဖြစ်ပါတယ်ဒါဟာလည်းလုံးဝမမှန်ပါဘူးကောင်ဆန်းစုကြည်ကိုယ်တိုင်ကလည်းရွေးကောက်ပွဲနိုင်ဖို့လူလူကြိုက်ဖို့ဆိုတာတဲ့တိုင်းပြည်ရေးစစ်ဖွံ့ဖြိုးရေးနဲ့လူများအကျိုးစီးရေးကိုသာဦးစားပေးဆောင်ရွက်သွားမယ်လို့ပြောထားပြီးဖြစ်ပါတယ်တဲ့လက်တွေ့မှာလည်းတရုတ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေရှိနေသလိုရခိုင်ကိစ္စကြောင့်အနောက်နိုင်ငံတွေတဲ့တရုတ်နဲ့ပူးပြီးနှိစလာနေရဖြစ်ပါတယ်တဲ့ NLD ဟာရှီလီလုံအွန်တော်မှုကပေါ်ထွက်လာတဲ့နိုင်ငံရေးပါတီဖြစ်ပြီး2015ရွေးကောက်ပွဲမှာသုံးမျိုးကမ်းမျိုးအနိုင်ရထားတာပါသူရမူဝါဒအကောင့်ထဲဖော်ဖို့အတွက် NGO တွေကိုဘေးဖက်ပြီးတော့ဆက်လုံတိုင်လောက်တဲ့လူလူထောက်ခံမှုရှိနေရဲဆိုတာလည်းမမေ့သင့်ပါဘူးတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာတွေအဆိုးမြင်ရတာကတော့အဓိကအပြင်တိုင်းရင်းသားပုံငံမှုတွေနိုင်ငံရေးထိန်းချုပ်မှုတွေကိုဖြစ်ပေါ်စေတဲ့ကြောက်စင်းကျွန်းစစ်စတဲ့သယံဇာတာတွေကိုတရုတ်ဘက်မတရားခိုးထုတ်နေရတွေကြောင့်တရုတ်ဟာဆက်ဆက်မဲ့တာဗမာပြည်ကိုဂုံးမှုဖြတ်နေရလို့ယူဆနေကြလို့ဖြစ်ပါတယ်လို့ဆိုပါတယ်သဘာဝဘေးစုံတွေမကြခဏကြုံရတဲ့အတွက်ကြောင့်လည်းပဲအေယာဝတီမြစ်ဆက်တင်တဲ့မြစ်ဆုံနေရာမျိုးမှာရေကာတာတည်ဆောက်မဲ့တရုတ်ရဲ့စီမံကိန်းကိုပြည်လုံးကျကန့်ကွက်ခဲ့ကြတာဖြစ်ပါတယ်လို့ရေးပါတယ်။နောက်ဆုံးအချက်ဖြစ်တဲ့မြန်မာနိုင်ငံဟာတရုတ်နဲ့မနီးလွန်းမဝေးလွန်းဗျူဟာကိုကျင့်သုံးနေတယ်ဆိုတာကတော့မှန်တယ်လို့ထောက်ခံရေးသားပါတယ်။ခပလန်းစီမံကိန်းဟာလည်းတကယ်တမ်းနှစ်ဖက်လုံးအကျိုးအတွက်မျက်မျက်တာတာလုပ်မယ်ဆိုရင်တော့ကန့်ကွက်စရာမရှိပါဘူးလက်ခံနိုင်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။အစ်စ်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်ပကစုံစမ်းရေးကော်မရှင်ကိုအခက်ခတ်တွေကပြစ်တင်ဝေဖန်ကြတဲ့အကြောင်း AFP ရဲ့သတင်းဆောင်ပါတစ်ပုဒ်ကိုဒီဂျပန်တိုင်းစွာဖတ်ရှုရပါတယ်။ရခိုင်ပြည်နယ်တွင်းလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်မြန်မာအစိုးရကဖွဲ့စည်းလိုက်တဲ့ကော်မရှင်တစ်ဟာရိုဟင်ဂျာမွတ်စလင်တွေပေါ်မတော်မတရားပြုဆက်ဆံခဲ့တဲ့ပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့ဗန်းပြစေစားမှုတစ်ခုသာဖြစ်တယ်လို့လေလာသုံးသပ်သူတွေကမှတ်ချက်ပြုကြပါတယ်။အစိုးရဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်တယ်လို့ကြေညာခဲ့ပေမဲ့ဒီဖွဲ့ရဲ့လုပ်ပိုင်ခွင့်ကဘာတွေလဲအစီရင်ခံစာထုတ်ပြန်မှုအတွက်အချိန်ကာလတတ်မှတ်ချက်အစရှိတဲ့အသေးစိတ်အချက်အလက်တွေလည်းဘာတစ်ခုမှဖော်ပြထားတာမျိုးမရှိပါဘူးပြီးခဲ့တဲ့ဩဂုတ်လအတွင်းလက်နက်ကိုင်တောင်းချမ်းသူတွေရဲ့တိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်မြန်မာစစ်တပ်ကရိုဟင်ဂျာကျေးရွာတွေမှာပြုတ်ခဲ့တဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်ဒီကော်မရှင်ဟာကုလသမဂ္ဂနိုင်ငံတကာလူချင်းချမ်းသာကွင်အဖွဲ့ကြီးနဲ့မီဒီယာတွေကစုဆောင်းထားတဲ့အထောက်အထားအချက်အလက်တွေကိုတရော်ခြိပွားဖို့ဆိုတဲ့သဘောသာတက်ရောက်ပြီးစစ်မှန်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ဖို့မဟုတ်ဘူးလို့ရန်ကုန်ခြေစိုက်လိလာတုံးသက်သူဒေးဗစ်မက်တီယဆင်ကပြောကြောင်းရေးသားထားပါတယ်။ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အောင်ထွန်းတက်ဟာဆိုရင်အပီလာတွင်ဘင်္ဂလားဒေ့ရှ်သတင်းစာ The Daily Star နဲ့တွေ့ဆုံမေးမြန်းမှုပြုလုပ်စဉ်မှာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်တုံ့တင်ရှင်းလင်းမှုပြုလုပ်ခဲ့တယ်ဆိုတာမမှန်ကန်ပါဘူးလို့ညှင်းဆိုခဲ့သူတဦးဖြစ်ပါတယ်။HRW လူခွင့်ရေးဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသနပညာရှင်တဦးဖြစ်တဲ့ Rich Weir ကလည်းကော်မရှင်တစ်ဟာအရင်ကဖွဲ့ခဲ့တဲ့ကော်မရှင်တွေအတိုင်းမြန်မာအစိုးရပေါ်ဝေဖန်မှုတွေကိုကာကွယ်ပေးဖို့နဲ့ဖိအားပေးနေတာတွေကိုအာရုံပြောင်းသွားအောင်ကြိုးပမ်းမှုသာဖြစ်တဲ့အသဖြင့်ရေးသားထားပါတယ
်။ဒ
VOA ဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ဖို့အချိန်ရောက်ပါပြီ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းကDRIVE drive ကမောင်းတာ ME ကကျွန်တော်ကျွန်မ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစံတကောင်ကိုအပြင်ကစရဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာမို့ကိုပြည့်တဲ့ရှောင်းတင်းညာကနေဆင်းသက်လာတဲ့အသွင်ပဲဖြစ်ပါတယ်။ဒါကြောင့် EDM အသွင်ကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအသွင်နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒီကိစ္စအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြားခဲ့ရတာပါ။အခုတော့အပတ်စဉ်မြန်မာရေးတုံ့တက်ချက်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံဝန်ထမ်းလောကဟာအရင်တိုင်းခေါရိုးကျိုးနေတဲ့အတွက်ထိရောက်မှုမရှိဘူး။ရည်ချင်းမပြည့်မီဘူးလို့ပြောဆိုညှိတွားတဲ့နေကြားနေရပါတယ်။ဘာကြောင့်မလဲ။တကယ်ပဲအဲ့ဒီတိုင်းဖြစ်ပျက်နေတဲ့ဆိုရင်ဘယ်သူတွေမှတာဝန်ရှိပါသလဲ။ဘလို့ပြုပြင်တင့်တယ်လဲဆိုတာမြန်မာနိုင်ငံ VOA ရုံးခွဲကိုတာဝန်ယူကြီးချက်ပြီးတော့ပြန်ရောက်လာတဲ့ဒေါခင်ဆိုးဝင်းမြန်မာပြည်အခြေစိုက်မူဝါဒလေးလာရေးလုပ်ငန်းတွေကိုမကြာခဏတွားရောက်ပြီးတော့ပါဝင်ဆောင်ရွက်နေတဲ့ကိုဝင်းမင်းတို့နဲ့ဥကြော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ပါခင
်ဗျ။အမ်ဒီတို့ခုတိုတက်ဖို့ဆိုတာခေါင်းဆောင်မှုအပေါ်မှာကြီးပဲမူတည်တာမဟုတ်ဖက်နဲ့ဘျူရိုကရေစီရန်နေရလို့ခေါ်တဲ့ဝန်ထမ်းလောကပေါ်မှာအများကြီးမူတည်တယ်လို့ပြောကြပါတယ်တချို့နိုင်ငံတွေမှာအစိုးရဘယ်လိုပဲပြောင်းနေပြောင်းနေတိုင်းပြည်ရဲ့တိုတက်မှုအဆက်မတန်ကျဆင်းသွားတာတွေပါမတွေ့ရပါဘူး။ဘာကြောင့်လဲဆိုတော့အုတ်ထွေရန်နေရကထိန်းထားတာမျိုးတွေကတွေ့ရပါတယ်။ဆိုမြန်မာပြည်မှာအုတ်ထွေရန်နေရနဲ့ပတ်သက်လို့တော့ဒီနေ့ထိညှိတွားတဲ့သိကြရပါတယ်။ဒေါခင်ဆိုဝင်ရဲ့အတွေ့အကြုံနဲ့ပြောပါဦးခင်ဗျ။
ဒီဘျူရိုကရေစီရန်ရလို့ပြောတဲ့နေရာမှာဒီအစိုးရဝန်တန်းပေါ့နော်ပြည်သူဝန်တန်းလို့ခေါ်အောင်ပါပေါ့အဲ့ဒီပြည်သူဝန်တန်းတွေရဲ့အခန့်ကဏ္ဍအရင်အစိုးရလက်ထက်တုန်းကထားသွားခဲ့တဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့လူတွေရှိပါတယ်အဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့ပုဂ္ဂိုလ်တွေကဝင်ကြီးနဲ့တိုက်ရိုက်ဆက်ဆံရတဲ့အနေအထားမှာရှိပါတယ်အဲ့တော့ဒီအမြဲတမ်းတွင်းဝင်နေဆိုတာကလေဒီမိုးကြွှေကိုလို့ခေါ်ကြတယ်ဒီတက်မတော်ကနေပြီးတော့အငြိမ်းစားယူလာတဲ့အရာရှိတွေများပါတယ်အဲ့ဒီခါကျတော့သူတို့တွေရဲ့ mindset ပေါ့နော်သူတို့ရှိနေတဲ့ mindset ကအရင်တော့ရှိနေတဲ့အတိုင်းပဲဟိုပြောင်းလဲမှုတစုံတရာမတွေ့ရသေးတဲ့အတွက်ကြောင့်မလို့ဒီအများပြည်သူနဲ့ဆက်ဆံရတဲ့ဌာနတွေမှာဟိုဘယ်လိုခေါ်မလဲအားမလို့အားမရဖြစ်တာတွေဟိုအခင်းရောက်တဲ့စလောက်မြောက်တာတွေဖြစ်နေတာပေါ့လေအဲ့လိုတွေ့ရပါတယ်ဥပဒေကလား
ကိုယ်မင်းကဘယ်လိုသဘောပါလဲအများကအတွင်းဝင်နေခန့်သွားတဲ့ကိစ္စဟာနောက်တက်လာမဲ့ဒီမိုကရေစီအစိုးရအတွက်အဓိကအုပ်ချုပ်ရေးရန်များပြုပြင်ပြောင်းလဲနေရမှာအခက်အခဲဖြစ်နေတဲ့အတားအဆီးဖြစ်နေတယ်လို့ဒေါက်တာဆိုရင်းကဆိုပါတယ်ကိုမင်းရဲ့အမြင်နဲ့သိချင်ပါတယ်ကျမ
ကျွန်တော်အမြင်တော့ဒီပြည်သူဝန်ထမ်းတစ်ခုလုံးရဲ့အားနည်းချက်လို့ပြောရမယ်ထင်တယ်ဆရာအတွင်းဝင်နေခန့်တာထက်စလို့ရှင်ပေါ့နော်အဲ့တော့အတွင်းဝင်ဒီခန့်တဲ့ရည်ရချက်ကတော့ကောင်းခဲ့တာရှိပါတယ်အဲ့ဒါကဘာလဲဆိုတော့နောက်တလာမဲ့ဆွေးနွေးကြလို့ရှိရင်ဒါမှမဟုတ်လို့ရှိရင်လည်းဒီဒီမိုကရေစီစနစ်မှာဆွေးနွေးတွေဘယ်လိုပဲပြောင်းပြောင်းဒီအောက်ကနေတော့တာဝန်ယူအကောင့်ထဲပေါ်ပေးတဲ့ပြည်သူဝန်ထမ်းအုပ်ချုပ်ရေးတည်ရင်လို့ရှိရင်အားကောင်းနေလို့ရှိရင်မူဝါဒတွေပေါ့နော်ရှေ့ဆက်သွားနိုင်ဖို့ပြည်ပြင်ပြောင်းလဲဖို့အတွက်အထောက်အကူပြုမယ်ဆိုတဲ့ရည်ရချက်နဲ့သင်ခဲ့တာဖြစ်ပေမဲ့တို့ကတော့ဘယ်လိုပြောရမလဲဒီ CEO လိုမျိုးပေါ့တကယ်ဒီဌာနတစ်ခုကိုထိတ်ဆုံးရနေပြီးတော့ဝင်ကြီးအောင်ပါပေါ့နော် run တဲ့ခါကျတော့တို့မှလိုအပ်တဲ့ရည်ရချက်တွေဖြည့်ပေးနိုင်ဖို့က ကျွန်တော်ထင်တယ်ဟိုမပြည့်စုံနိုင်ခဲ့ဘူးပေါ့နော်ဒီတစ်ခုလုံးရဲ့အနေထားမှာပတ်သက်ပါတယ်ဒီຢာလူတစ်ခုတည်းနဲ့အနေထားမျိုးတော့မဟုတ်ဘူးအဲ့တော့ဆိုတော့ကဒီလူတွေမှာရှိရမယ့်အရေးချင်းကစီမံခန့်ခွဲမှုလည်းကောင်းအောင်မယ်အချင်းချင်းဆက်ဆံရေးဟလာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းအောင်မယ်ဘူတုဒ္ဓကိုပြေဝပြီးတော့ထူဖောက်ကိုစဉ်းစားတက်ပြီးတော့တည်ထွင်ဖန်တီးတတ်တဲ့ညံမျိုးပေါ့နော်ရှိဖို့လိုတယ်နောက်တစ်ခါဒီအဖွဲနဲ့လုပ်နိုင်တဲ့ဒီမျိုးဖြစ်ဖို့လိုတယ်ဒါပေမဲ့အဲ့ဒီရေးချင်းတဲ့မျိုးသွင်းပေးတာတည်းစားလို့ရှိရင်ခုနကဒီအတွင်းဝင်တင်တဲ့နေ့မှာတော်တော်များကနိုင်ငံရဲ့ရှိထားပြီးသားဥပဒေတွေလုံထုံးလုံနည်းတွေအဲ့ဒါတွေကိုအဓိကပြန်တင်တာများခဲ့တဲ့အတွက်ဒါကလည်းဒီရပ်ဝင်နှန်းနေအားလုံးမှာဒါတွေပဲအဓိကတင်နေကြတာ။ခုနကတကယ်ဟိုလိုအပ်တဲ့ scale တွေပေါ့နော်အဲ့ဒါတွေမတင်ထားနိုင်ခဲ့တဲ့အတွက်ကျွန်တော်များဒီအရေးချင်းပိုင်းမှာအားနဲ့နေတယ်လို့ပဲဆိုရမှာပါဆရာ
။ဆိုတော့အတွင်းဝင်တွေခန္ဓာအများသောဖြင့်စစ်ဘုံဟောင်းတွေဟုတ်
အများကြီးကတော့စစ်ဘုံဟောင်းနဲ့များပါတယ်ဆရာ
ဒေါ်ဝန်ဆန်းစုကြည်ဟိုတလုံးကပြောသွားတာလဲကြားမိပါတယ်သူကဘာလဲဆိုတော့ဒီ NLD အစိုးရကိုတဲ့ဒီပြည်သူဝန်ထမ်းတွေကနေပြီးပညာပြနေတယ်လို့သူစိတ်ထဲမှာခံစားရတယ်တဲ့အဲ့ဒီခါကျတော့ဥပမာဆိုလို့ရှိရင် NLD အစိုးရတက်လာတဲ့ခါမှာဟိုဝင်းကြီးဒုဝင်းကြီးတစ်တည်းပြောင်းသွားတယ်ဒါပေမဲ့ဒီအမြဲတမ်းတွင်းဝင်ကတော့ဒီမိုးကြရွှေကိုတွေဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောက်ဖြစ်အောင်လုပ်ငန်းနှောက်နှေးအောင်ပေါ့နော်အဲ့လိုကပ်ပြက်ရက်ပြက်လုပ်နေတယ်လို့ဟိုမြင်တဲ့လူတွေလည်းရှိတာပေါ့လေအဲ့တန်းဒေါအောင်ဆန်းစုကြည်ကဟိုတလောထောက်ပြသွားတာဒီအစိုးရဝန်ထမ်းတွေက NLD အစိုးရကိုပညာပြနေတယ်ဆိုပြီးတော့ပြောသွားတာရှိပါတယ်ဦးကျော်စံက
ကိုင်းပင်ဟိုကြားမိတာဟိ
ဒီမြန်မာနှစ်ပိုင်းပေါ့ဆရာနော် NLD ဆိုတဲ့ဘက်ကတော့အဲ့လိုခံစားနိုင်ပါတယ်ဒါပေမဲ့လည်းဒီဝန်ထမ်းတွေဘက်မှာလည်းကျွန်တော်တို့ပြန်ကြားတာတွေကတော့ဒီလက်တွေ့မကျတဲ့နေသားမျိုးတွေနဲ့ဒီသူတို့လုပ်နေရတယ်ပေါ့နော်ဟိုဒီအမိတ်ပေးစစ်စစ်မှုတွေမှာရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ရဲ့လှုံ့လုံနေတွေရာဟလာဒီလောကကံခတ်တာတွေရှိတယ
်အမိတ်ပေးကဟိုအစူရဖွဲ့အမိတ်ပေးတာ
ဟုတ်ပါတယ
်ရှင်းရှင်းလင်းလင်းမရှိဘူးပေါ့
ဟုတ်ပါတယ်အဲ့တော့အဲ့လိုနေသားမှာသူတို့ကဘာကိုအဓိကလှုပ်ဆောင်ရမလဲဆိုတာမျိုးကိုရှင်းရှင်းလင်းလင်းမရှိတာရယ်။နောက်သူတို့မှရှိထားပြီးသားလှုပ်ထုံးလုံနေတွေအရဟိုလှုပ်လို့မရတဲ့နေသားတွေရှိနေတာရယ်။အရေးကြီးတာအဲ့ဒါတွေဒီလှုပ်ထုံးလုံနေတွေကိုပြင်ဖို့လိုတယ်ပေါ့နော်။အဲ့ဒါကိုသူတို့ကပြန်ပြီးတော့သူတို့ညှိနေရှိပါတယ်။ဟိုအခုမှဟလာဒီ LRD အစိုးရနဲ့ပြည်သူ့ဝန်ထမ်းတွေကပြန်ဆက်ဆံရတဲ့အခါကျတော့တစုံတရာတွေစိမ့်နေပြီးတော့နားလည်မှုတစ်ဖက်နဲ့တစ်ဖက်ဟိုအားနေတဲ့နေသားမျိုးလည်းရှိနေမှာ။ဒါပေမဲ့ဝန်ထမ်းအများစုကတော့အထက်ကပေးတဲ့အမိန့်တိုင်းတော့သူတို့အတက်နဲ့ကျွန်တော်တို့လှုပ်ဆောင်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်မှုစွမ်းရည်ကတော့ကျွန်တော်ခုနပြောသလိုပဲနိုင်ငံတကာနဲ့ရှင်းလင်းလို့ရှိရင်တော့အားနည်းမှုတော့ရှိနေပါလိမ့်
မယ်။အဲဒီတော့ဒီ NLD အစိုးရမတက်ခင်တုန်းကဝန်ထမ်းလောကနဲ့အခု NLD အစိုးရတက်လာပြီးဝန်ထမ်းလောကဘာများကော်တော့ပါလဲ။အရင်အစိုးရဝန်ထမ်းတွေကဟောဒီဟာတက်ပို့ပြီး efficient ဖြစ်ခဲ့သလားခင်ဗျ။
အဲတခုရှိတာကတော့ဒီ NLD အစိုးရကိုပြည်သူအများပြည်သူလူထုကအယံကိုမျှော်လင့်ချက်တည်းအယံများတယ်။များတဲ့ခါကျတော့ NLD အစိုးရရဲ့လုံနိုင်တဲ့လုံနိုင်စွမ်းရှိတဲ့အင်အားပေါ့နော်။နောက်ပြီးတော့ဒီ NLD အစိုးရအနေနဲ့ဒီတာဝန်ခွဲဝေမှုအပိုင်းဒီဥမာဝင်ကြီးတွေတာဝန်ပေးတဲ့အပိုင်းလူမှန်နေရာမှန်ဟုတ်ရလားပေါ့။အဲ့ဒါအများစိတ်ထဲမှာဟိုဘဝင်မကျဖြစ်နေတာကြီးအများကြီးရှိပါတယ်။ဟိုဥမာဟိုတခုပြောရမယ်ဆိုလို့ရှိရင် NLD အစိုးရတက်လာတဲ့ခါမှာသူတို့လုံချင်းနေခဲ့တဲ့ပေါ်ဒီငင်းညာရေးကိစ္စပေါ့ငင်းညာရေးနဲ့ပတ်သက်တဲ့တာဝန်ပေးထားတဲ့ပုံကိုယ်တွေကဒီငင်းညာရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဘလောက်အထိစွန်းစွန်းတမန်ဆောင်ရွက်နိုင်မလဲဆိုတာတန်မြတ်ကြီးအများကြီးရှိပါတယ်ဥပ္ပဒေသားလား
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လိုလူမှန်နေရာမှန်ရွေးရလောက်အောင်အရေးရှင်ပြည့်မီတဲ့လူတွေခေါင်းခေါက်ရွေးနိုင်လောက်အောင်များများပြောပါရှိနေပါရဲ့လား
ဟောကျွန်တော်အမြင်ကတော့ဒီအရေးရှင်ရှိတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့ဒီအရေးရှင်ရှိတဲ့လူတွေတော်တော်များများနောက်ပိုင်းမှာဒီပြည်သူဝန်ထမ်းဖြစ်ဖို့အတွက်ပေါ့နော်ရှောက်ထားကြရလားဆိုတာကကျွန်တော်ခုနပြောခဲ့တယ်လို့ပဲပေါ့တော်တော်များများကပြည်သူဝန်ထမ်းလုပ်ဖို့ဆိုလို့ရှိရင်စိတ်ဝင်စားကြရပါဘူးအဲ့တော့ဒီနေရာမှာပြဿနာကတော့ဒီစနစ်ကြီးတစ်ခုလုံးနဲ့ဟိုပတ်သက်နေမှာလို့ထင်ပါတယ်ခုနလူမှန်နေရာမှန်လို့ကျွန်တော်တို့ဟိုသုံးတဲ့ဇာတ်အနေထားအရာပေါ့နော်ဟိုကျွန်တော်ကလူကိုအဓိကထားပြီးစဉ်းစားကြတော့တွေ့ရပါတယ်အဲ့ဒီခါကျတော့ဒီဝန်ထမ်းရွေးချယ်မှုနဲ့ဒီရတုတိုးပေးမှုတွေကနီးစပ်ရလူပဲအဓိကဦးစားပေးခဲ့ပြီးတော့ဒီလူရဲ့အရေးချင်းကိုခုနကဒီ meritocracy ပေါ့နော်တခြားနိုင်ငံတွေမှာဆိုတာတွင်တွင်သုံးနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်သူဝန်ထမ်းလောကမှာဆိုလို့ရှိရင်တော့ meritocracy ကိုကျွန်တော်တို့အကြတာအရန်နေပါတယ်နီးစပ်ရအဲ့လိုလက်တင်ရပဲခံကြတယ်ယာတူတူပေးကြတယ်စသဖြင့်သဖြင့်ဟိုပြောနေကြတာများတယ်ပေါ့နော
်ဒီလူမှန်နေရာမှန်ရွေးချယ်နေပတ်သက်ပြီးတော့ကိုမင်းပြောတဲ့အရေးချင်းရှိလို့ရှိရတာနဲ့သူတို့မရွေးဘူး practitioner နဲ့ပတ်သက်လို့ဒေါက်တာဆိုမင်းပြောချင်တာရှိပါသေးတယ်။အ
ဲ NLD အစိုးရအနေနဲ့ကဒီ power delegate လုပ်တဲ့နေရာမှာပေါ့နော်တာဝန်ခွဲဝေပြီးတော့တေချာပေးတဲ့နေရာမှာအားနည်းတယ်လို့ထင်ပါတယ်။ဘာလို့ဆိုတော့သူတို့တာဝန်ခွဲဝေပေးလိုက်တဲ့လူကဟို မလုတ်ရဲမကင်ရဲမပြောရဲမဆိုရဲနဲ့ဖြစ်နေတဲ့လူတွေများနေတယ်အခုဟာပြန်လဲမပြောရဲဘူးဟိုဒီဟိုခိုင်းမျှလေးပဲလှုပ်တာပေါ့နော်ကို own initiative လည်းတိတ်မရှိကြတဲ့သဘောပေါ့နော်အဲ့တော့ဟိုသူတို့မှာဘယ်လိုခေါ်မလဲဒီ capacity လို့ခေါ်မှာပေါ့နော်ဒီစွမ်းဆောင်ရည်ကအမြဲတမ်းကိုအားနည်းနေတာပေါ့နော်အဲ့ဒါကြောင့်မလို့လေအားလုံးကဟိုအားမလို့အားမရဖြစ်ကြတာဥပမာဆိုလို့ရှိရင်ဟိုကျမနဲ့ရင်းနေတဲ့တန်တမန်တွေရှိပါတယ်မြန်မာတန်တမန်တွေပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုပြောလဲဆိုတော့နိုင်ငံတကာကနေအကြီးအကျယ်ဖိအားတွေဝိုင်းပေးနေကြတဲ့အချိန်မှာသူတို့အဲ့ဒီဖိအားကမစ္စိုင်းဒုံးလဲနဲ့ကြီးလို့ကြီးတဲ့ဒုံးလဲနဲ့ကြီးနဲ့ပစ်ခံနေရတဲ့အချိန်မှာသူတို့ပေးထားတာလေးကပစ္စတိုလေးတစ်နက်နဲ့တစ်လက်လေးနဲ့ပေးထားပြီးတော့ကမ္ဘာအလယ်မှာခုခံနေရတဲ့ဆိုတဲ့သဘောတွေလည်းဖြစ်နေတယ်။အဲ့ဒါမျိုးဒါစိန်ခေါ်ချက်တွေကအများကြီးပေါ့နော်။ဥပမာအဂရိလိုက်စားမှုတိုက်ချက်ရေးဆိုတော့အဲ့ဒီလိုက်စားမှုတိုက်ချက်ရေးကလည်းအဲ့ဒီလိုက်စားမှုတိုက်ချက်ရေးကော်မရှင်တခုရဲ့နဲ့တနိုင်ငံလုံးချစားနေတဲ့နိုင်ငံကြီးကိုဘလို့နည်းနဲ့မှစိတ်ဆန္ဒရှိပေမဲ့လို့လေသူတို့မှဟိုလုတ်ပိုင်ခွင့်ကဘောင်ကတိတ်ကျင်းတယ်အဲ့လိုမျိုးရှိတဲ့အခါကျတော့ဒီ power delegate ဆုပ်တဲ့နေရာမှာ NLD အစိုးရရဲ့အားနည်းမှုကိုလူတိုင်းလူတိုင်းကဘဝင်မကြပါဘူးရှင့်
ဆိုတော့အဲ့လိုအားနည်းမှုကျွန်တော်ကဘယ်လို capacity လိုရဲဘယ်လိုလုပ်ပိုင်ခွင့်လိုရဲဆိုတဲ့ကိစ္စကိုလည်းပြန်လဲတင်ပြတဲ့ကိစ္စမျိုးကမပြောရရဘူးဒါဆိုအဖြစ်အဲ့ဒီကိစ္စဟာမြန်မာလူမျိုးတွေရဲ့ရိုက်ပေါ်လေအားနာတာအထက်ကလူကြီးခိုင်းတာကိုပဲအရင်အစိုးရဆက်ဆက်မှလည်းပြန်ပြောခဲ့တာတော့သိမရှိဘူးထင်ပါတယ်ဒီကိစ္စကို
သိပါဘူးအရင်လည်းတောက်ချက်ကပြန်ပြောရင်ဟိုအမုန်းခံရမယ်ချောင်ထိုးခံရမယ်ရတုတက်ဖို့ခံမယ်အဲ့တော့အလိုက်တင်လေးပဲနေသွားကြတဲ့လူတွေကများပါတယ်အပြင်မှာတော့ပဲမချေမနဲ့ပြောလို့ရှိပါတယ
်ဆိုတော့နောက်တစ်ခုကျွန်တော်မေ့ချင်တာဦးဝင်းမင်းစောသားပြောတာဝန်ထမ်းလုတ်ချင်တဲ့လူတွေသိပ်မရှိတော့ဘူးဆိုခဲ့ကြဒီကိစ္စမှာလည်းပဲဒါတနည်းအားဖြင့်ဟိုတုန်းကတော့ဝန်ထမ်းမှတပါလုတ်เสียမှမရှိတာအခုတော့လုပ်ငန်းတွေအများကြီးပွင်လင်းလာတယ်ပြင်မှာလုတ်တော့ပတ်စံပွေရတာပေါ့အစိုးရစီမံလုပ်လို့ဘာမှမမြင်တာဆိုတော့အဲ့လိုအများကြီးထွက်သွားတယ်အများကြီးတွေ့ရပါတယ်ဆိုတော့ဒါကိုဘယ်လိုပြောကြမလဲဒါကိုဝန်ထမ်းလူချင်းလူမရှိတော့ဘူးဆိုတာဟာမကောင်းတဲ့အချက်လို့ပြောကြပါလားကောင်းတယ်လို့သုံးသပ်ကြပါလားခင်ဗျာ
ဘယ်သူမဆိုကို့အတွက်များတဲ့ဟာပဲသွားကြမှာပေါ့လေအဲ့ဒါကြောင့်မလို့အခုနောက်ပိုင်းမှာဟိုဒီဝန်ထမ်းရွေးချယ်လေ့ကျင့်ရေးအဖွဲ့အနေနဲ့ကလည်းဟို incentive တွေနဲ့ခေါ်ဖို့ဟိုလုပ်ဖို့ကောင်းတာပေါ့နော်ကျမစ조사ပါတယ်ဒီဟို PSC ဥပဒေကြီးနဲ့ interview လုပ်ဖို့ဆိုပြီးတော့ဒါပေမဲ့ तू ကလည်းဒီမိုးကြွှေကိုကိစ္စကြောင့်ကတော့မသိဘူးပေါ့နော်ကျမဟို interview မပေးပါဘူ
းဟုတ်ကဲ့ NLD ဆိုရဲပထမသတ္တန်တဝက်ကျူးခဲ့ပါပြီမကြခင်ဒုတိယသက်တမ်းအတွက်ရွေးကောက်ပွဲဝင်ရတော့မယ်ဆိုတော့ဒီကြားမှာတော့အလားအလားမြင်ပါသလားဒီဝန်ထမ်းလောကတိုးတက်လာဖို့ဘယ်လိုလုပ်သင့်လဲထင်လဲဆိုတော့လည်းနည်းနည်းဆက်ပြော
ဘလို့လုတ်တင်လဲဆိုတဲ့ခါကျတော့ဒီဝန်ထမ်းတွေဒီအချင်းချင်းကြားမှာလေသူများနိုင်ငံမှာဆိုရင်တော့ဥမာစင်ကာပူမှာသွားလုတ်တယ်ဆိုတော့စင်ကာပူမှာသွားလုတ်လို့ရှိရင်ခါတဲ့အလုတ်ကိုစူးစမ်းပြီးတော့စီကန်းတကြလိုက်နာပြီးတော့ဖြာ PPC လုတ်ကြတာပေါ့နော်ဗမာမြန်ပြန်ရောက်တဲ့ခါကျတော့ဗမာပြည်ပုံစံအတိုင်းပဲလက်ဖက်ရည်ဆိုင်သွားကြမယ်အီယောနဲ့ပေါ့နော်ဟိုအားကျိုးမှန်တဲ့မလုတ်ဘဲနဲ့လူကြီးလာမှထလုတ်တဲ့ဟာမျိုးတွေလည်းရှိတယ်ရှင်အဲ့တော့အားလုံးကိုစီကိုတာဝန်ကိုကျေပြွန်ပြီးတော့ကိုကိုပေးရထားတဲ့တာဝန်ကိုတာဝန်တိုင်းသိဖို့ပေါ့နော်။ဘာတွေလုပ်ရမယ်ဆိုတဲ့ဒီ job description မှာပါတဲ့အတိုင်းတညီလက်ညီလုပ်ကြမယ်ဆိုလို့ရှိရင်အခက်အခဲကျော်လာနိုင်ပါပါရှင
်။ဟုတ်ကဲ့
။နောက်တစ်ခုကကြတော့ဒီဝန်ထမ်းစနစ်ထဲမှာပဲတင်ဒန်းတွေအများကြီးပြဖို့လိုပါရဲ့ဆရာ။ဒီလက်ရှိရှိပြီးသားဥပဒေတွေနဲ့နိုင်ငံရေးစနစ်ကိုထောက်ခံဖို့လောက်ပဲအဓိကသင်ခဲ့တာတွေတွေ့ရတဲ့အခါကျတော့ဒီနိုင်ငံတကာမှာပြောင်းလဲနေတဲ့အနေအထားတွေမှာတကယ်ကိုအရေးချင်းရှိတဲ့တက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့တင်ဖို့အရေးကြီးပါတယ်။
ဝန်ထမ်းလောကထိရောက်ရေးဘုသူတာဝန်လဲဆိုတဲ့ခေါင်းစဉ်နဲ့တုံးသက်တင်ပြထားတဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ဖို့လည်းရောက်ပါပြီ။ဒီတစ်ပတ်အစီအစဉ်မှာတော့မိထီလာမျိုးကမတ်မေရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီကျမမျှဝေခြင်းရဲ့အကြောင်းကတော့ကျမရဲ့ယုံကြည်ချက်တစ်ခုဖြစ်တဲ့မိမိကိုယ်သာအားထားရဆိုတဲ့အဲခေါင်းစဉ်နဲ့ပေါ့နော်ကျမယုံကြည်တဲ့ဟာလေးမျှဝေခြင်းလို့ပါကျမတို့လူတွေကဟိုကိစ္စမျိုးမျိုးအမှုမျိုးမျိုးအကြောင်းအရာမျိုးမျိုးနဲ့စိုးရိမ်ပူပန်မှုတွေရှိတယ်နောက်တစ်ခုကကျတော့ကိုယ့်ရဲ့ဘဝမတူညီတဲ့ခြေနေရကိုယ့်ပုံစံနဲ့ကိုယ်ယုံကန်နေရတဲ့ဟာတွေအများကြီးရှိတယ်ဘဝချင်းဒီမျိုးစုံဖြတ်တန်းနေရတဲ့အခါမှာစိတ်ဆင်းရတဲ့ခါတွေရှိတယ်စိတ်ချမ်းသာတဲ့ခါတွေရှိတယ်ပျော်တဲ့ခါတွေလည်းရှိတယ်စိတ်ညစ်ရတဲ့ခါတွေလည်းရှိတယ်သဘောထားမတိုက်ဆိုင်တဲ့ခါငြင်းခုန်ရတာတွေရှိတယ်လုံထဲမှာလည်းရှိတယ်မိသားစုထဲမှာလည်းရှိတယ်တစ်ခါတလေကိုနဲ့
ဆက်ဆံရတဲ့အလုပ်သဘောရဆက်ဆံရတဲ့လူတွေကြားထဲမှာလည်းရှိရယ်မိသားစုထဲမှာလည်းရှိရယ်အဲ့လိုမျိုးခါကြလို့ရှင်ကိုယ့်ရဲ့ခံယူချက်တွေကအများကြီးမိမိရဲ့စိတ်ချမ်းသာမှုကိုအထောက်အကူပြုတယ်လို့ကျမကယုံကြည်ရပါတော့ဘာဖြစ်လဲဆိုတော့ကိစ္စတစ်ခုကိုကိုကဘလို့လက်ခံလိုက်တယ်လဲဘလို့ခံလိုက်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ကျမတို့ရဲ့စိတ်ကိုတိုက်ရမှုရှိပါတယ်အဲ့တော့ကျမတို့ကဒီကိစ္စတစ်ခုကိုကောင်းသောစိတ်ထားနဲ့ဒါမှမဟုတ်လို့ရှိရင်ခံနိုင်ရှိရှိနဲ့လက်ခံနားထောင်မယ်ဒါမှမဟုတ်လို့ရှိရင်လည်းခံယူလိုက်မယ်ဆိုလို့ရှိရင်ကျမတို့အများကြီးပို့ပြီးစိတ်ဆင်းရဲတာတတ်တာမယ်ပေါ့နော်တခါတလေနောက်တစ်ခုကကြတော့ဘာရှိလဲဆိုလို့ရှိရင်တချို့ကိစ္စတွေမှာဒီကိစ္စကိုကိုမထိန်ချုပ်နိုင်ဘူးဆိုတဲ့ဟာကိုလက်ခံမှုလိုတယ်ပေါ့နော်ကိုယ့်ကိုယ်ကိုယ်တောင်မှစိတ်တိုင်းမကြရတာလေနော်သူများတွေကိုစိတ်တိုင်းကြဖို့သူများအမြင်နဲ့ကိုယ့်အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ဘူးတဲ့ကိစ္စပေါ့အဲ့တော့ကိုယ့်ရဲ့စိတ်ဆင်းရဲမှုကိုယ့်ရဲ့စိတ်ချမ်းသာမှုကိုယ့်ရဲ့ပျော်ရွှင်မှုကိုယ့်ဝမ်းနည်းမှုတွေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိရလူကျမယုံကြည်ရယ်ကိစ္စတိုင်းကိုစိတ်ညစ်စရာလို့တွေးမယ်ဆိုလို့ရှိရင်လည်းစိတ်ညစ်စရာပေါ့ကိစ္စတိုင်းကကိုယ့်ရဲ့လက်ထက်မှာထိန်းချုပ်နိုင်တဲ့ဟာမဟုတ်ဘူးဆိုတဲ့ဟာကိုလက်ခံထားမယ်ဆိုလို့ရှိရင်ကျမတို့အများကြီးတတ်တာမှာပေါ့နော်နောက်တစ်ခုကကျတော့ကိုယ့်မှာကြုံလာတဲ့အခက်အခဲလမ်းကြောင်းဘလို့ပုံစံနဲ့ဘလို့လမ်းကြောင်းနဲ့ကျမတို့ကင်တွယ်မလဲခံယူမလဲလက်ခံမလဲပြီးသွားတဲ့ခါကျတော့ရှင်ကျမတို့ဘလို့ဖြေရှင်းမလဲဆိုတဲ့ဥစ္စာတွေကတကယ်တမ်းကျတော့သူများအကြံပေးတာလည်းလုံနိုင်တယ်ဟိုဟာလေးဟိုလိုလုံလိုက်ပါလားကောင်းသောစိတ်နဲ့အကြံပေးတာနောက်တစ်ခုကကျတော့သူတို့ရဲ့တွေ့ကြုံဒီပေါ်မှာအခြေခံပြီးတော့အကြံပေးတာပေါ့နော်လူတစ်ယောက်နဲ့တစ်ယောက်ကဖြတ်တန်းလာတဲ့ဘဝလမ်းကြောင်းတွေမတူဘူးခံချက်တွေမတူတဲ့အတွက်ကြောင့်မလို့ကျမတို့ဖြေရှင်းတဲ့ပုံစံတွေလည်းမတူဘူးပေါ့အဲ့တော့တကယ်တမ်းခံစားရတာကဘာလို့ခံစားရမလဲဆိုရင်ကိုယ်ပဲခံစားရမယ်အဲ့တော့ကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ကိုဖြေရှင်းမှသာအဲ့ဒီကိစ္စတခုကပြည့်လည်သွားနိုင်မယ်ဆိုတဲ့ဟာမျိုးပေါ့အဲ့အဲ့လိုမျိုးခံယူချက်ကျမမှာရှိတယ်ဆိုတော့ဟိုကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းတွေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိရယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ပဲပို့ပြီးတော့သက်ဆိုင်နေလို့ကျမယုံကြည်ရပါတော့အဲ့တော့ကိုယ့်ရဲ့စိတ်ထဲခံမှမှုဘယ်လောက်ရှိသလဲဖြစ်လာတဲ့ကိစ္စရဲ့ဒီပုံမှာလောကဒဏ်ပုံမှာကိုယ်ဘယ်လိုခံယူနေဆိုင်မလဲဆိုတော့မှူဒီပဲကျမတို့ရဲ့ပျော်ရွှင်ခြင်းဝမ်းနည်းခြင်းနေနောက်တစ်ခုဒီစိတ်ချမ်းသာတယ်ဘဝမှာစိတ်ချမ်းသာတယ်ဘဝမှာစိတ်ဆင်းရဲရတယ်ဆိုတဲ့ဟာတွေကကျမတို့ရဲ့ခံယူချက်တွေနဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းတဲ့ပုံစံဘဝပုံမှာခံယူချက်တွေပုံမှာမှူဒီပြီးတော့ဖြစ်လာရလို့ကျမယုံကြည်ပါတယ်အဲ့အတွက်ကြောင့်မို့လို့ကျမရဲ့ပျော်ရွှင်ခြင်းကျမရဲ့ဝမ်းနည်းခြင်းကျမကိုယ်တိုင်မှာပဲတာဝန်ရှိတဲ့အတွက်ကြောင့်မို့လို့ကျမမိမိကိုယ်သာအားထားရပါတော့။အဲ့လိုလိုကျွန်မယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါတော့ကြာတာပိနေမနေ့ပိုင်းရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြတော့ပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးချိန်ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းမှုဆိုင်ရာညီလာခံကိုဇူလိုင်လ24ရက်နေ့ကနေ26ရက်နေ့အထိဦးစီးကျင်းပခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေ၊နိုင်ငံတကာအဖွဲ့အစည်းကိုယ်စားလှယ်တွေ၊ဘာသာရေးခေါင်းဆောင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေစုဝေးတက်ရောက်ခဲ့ကြတာပါ။ဝါရှင်တန်ဒီစီမှာကျင်းပတဲ့အဲ့ဒီညီလာခံမှာဘာသာရေးဖိနှိပ်မှုနဲ့ခွဲခြားမှုကိုကာကွယ်တားဆီးနိုင်ရေးကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားမှုရှိအောင်တည်ကြားစေရေးစတာတွေအတွက်ခိုင်မာတဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါဒီညီလာခံကနေလူပုဂ္ဂိုလ်တဦးချင်းစီရဲ့အခြေခံအခွင့်အရေးဖြစ်တဲ့သူတို့နှစ်သက်ရာစိတ်တိုင်းကြရွေးချယ်မှုအတိုင်းဆောင်ရွက်လုပ်ကိုင်နိုင်ဖို့ဆိုတဲ့အကြောင်းအရာကျေပြန့်လာတဲ့ဆွေးနွေးပြောဆိုမှုကိုအစပြုလိုက်တာဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်ဘရောင်းဘက်ကပြောပါတယ်။ဒါဟာအခွင့်အရေးတရက်ဖြစ်တယ်လို့ဘယ်အစိုးရကမှဝင်ရောက်ဆွတ်ဖက်ဖို့မတင်ဘူးလို့သူကအခုလိုပြောပါတယ
်။ It's a right that a government is instituted to protect.
ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့အစိုးရမှတာဝန်ရှိပါတယ်။ဘာသာတစ်ခုကိုအခြားဘာသာတစ်ခုထက်ပိုပြီးဘက်လိုက်တာမျိုးလဲလုပ်လို့မရပါဘူး
။ လူသားမှန်သမျှမွေးရပါဂုံတိတ်ခအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့နဲ့မြင့်တင်ဖို့ကိစ္စဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းတန်အမတ်ကြီးဘရောင်းဘက်ကပြောပါတယ်။တစ်ဖက်မှာလည်းဘာသာရေးလွတ်လပ်ခွင့်အတွက်လှုံ့ဆော်ဖို့လက်တွေ့အကြောင်းအရာတွေရှိနေတယ်လို့သူကအခုလိုဆိုပါတယ
်။ Countries that have more religious freedom have less terrorism.
ဘာသာရေးလွတ်လပ်ခွင့်ပိုပြီးရှိတဲ့နိုင်ငံတွေမှာအကြမ်းဖက်မှုပိုပြီးနည်းပါတယ်။ကျွန်တော်တို့အနေနဲ့ကမ္ဘာစီးပွားရေးကိုပိုပြီးကျယ်ပြန့်စေချင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေမှာစီးပွားရေးဟာပိုပြီးတိုးတက်နေတာပါ။
အစိုးရတော်တော်များများဟာဘာသာရေးလွတ်လပ်ခွင့်ကိုသူတို့တံပိုးထားတဲ့အကြောင်းပြောကြရမှာစကလုံးတွေအစားလက်တွေဆောင်ရွက်ချက်တွေချမှတ်နိုင်ရေးနည်းလမ်းတွေလေ့လာဖို့အခုကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံဟာနိုင်ငံတွေအတွက်အခွင့်အရေးတစ်ရပ်ဖြစ်တယ်လို့တန်အမတ်ကြီးကပြောကြားခဲ့ပါတယ
်။ They can appoint ambassadors for religious freedom or special envoys for it. They can host
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်တွေကိုအစိုးရတွေအနေနဲ့သတ်မှတ်တောင်းဝန်ပေးနိုင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ဖို့သူတို့နိုင်ငံဒါမှမဟုတ်ဒေသတွင်းမှာညီလာခံတွေကိုဦးစီးကျင်းပနိုင်ပါတယ်။သူတို့နိုင်ငံဒီမှာရှိတဲ့လူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲတွေပြုလုပ်နိုင်ပါတယ်။ယုံကြည်မှုအခြေပြုအတိုင်းအဝိုင်းတွေရဲ့စိုးရိမ်မှုတွေဘာတွေလဲဆိုတာကြားနာနိုင်ဖို့အစိုးရအရာရှိတွေအနေနဲ့သူတို့တွေနဲ့ပုံမှန်တွေ့ဆုံနိုင်ပါတယ်။
အမေရိကန်တီထောင်စုမှာဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့နဲ့မြင့်တင်ဖို့ဆိုတာနိုင်ငံတီထောင်ကလေးကတရေတီလာခဲ့တာဖြစ်တယ်လို့အတမတ်ကြီးဘရောင်းဘက်ကပြောပါတယ်။အခြားနိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံဒေသနဲ့ပြည်သူတွေကြားမှာဒီလိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခြေအနေကိုတိုးတက်အောင်ဆက်လက်လက်တွေ့ဆောင်ရွက်ဖို့အားပေးနိုင်ရေးဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းမှုဆိုင်ရာညီလာခံဟာအခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့သူကပြောသွားပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရရှင်တို့ကနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘမှုကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA ကစာသမားနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ
်။2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကာကွယ်ရေးအစိုးရဆိုင်ရာဥပဒေမူကြမ်း NDAA ထဲမှာမြန်မာနိုင်ငံပေါ်အရေးယူရေးနဲ့ဆိုင်တဲ့အပိုက်တွေပါမလာတော့ပဲခြံထားတဲ့ပေါ်အထက်လူတော်လူနည်းစုစီကံထိန်းသိမ်းရေးခေါင်းဆောင်ဒီမိုကရက်အထက်လူတော်မရစ်ချက်ဒါဗင်ကတောက်ကြံနေလူတော်စီဝေတွင်ဝေဖန်ပြောဆိုရဲလို့ဝါရှင်တန် DC အခြေစိုက် Roll Call သတင်းဌာနရဲ့သတင်းတစ်ပုဒ်မှာရေးထားပါတယ်။အထက်လူတော်လူနည်းစုခေါင်းဆောင် Mitch McConnell ကြောင့်အော်လူတော်မူကြမ်းတဲ့ကပြဋ္ဌာန်းချက်တွေဆက်ပြီးပါမလာတော့တဲ့သဘောမျိုး Mr. ဒါဗင်ကရည်ညွှန်းပြောဆိုပါတယ်။မစ္စတာဒါဗင်လွှတ်တော်မှာစကားပြောပြီးတဲ့နောက်အော်လူဒိုလက်ထောက်တူက NDAA ထဲမှာမြန်မာနိုင်ငံပေါ်တန်ခတ်အရေးယူမှုတွေမပါရဘူးဆိုတော့အထက်လူတော်လူမျိုးစုခေါင်းဆောင်ကအခိုင်အမာပြောထားပါတယ်လို့ Roll Call သတင်းဌာနကအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းနေစီတဲ့လူဝင်ကြေးတွေထွက်ပြေးကုန်လွန်သွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတကပွင့်ဆွေးနွေးမှုလုပ်မှာဖြစ်တဲ့အကြောင်းလူမျိုးရေးကောင်စီလက်ချောက်ဥက္ကဋ္ဌဖြစ်ဩဂုတ်လတရနေ့မှာစတင်တာဝန်ယူတဲ့ပြည်ထောင်နိုင်ငံတာဝန်ကြီး Karen Pierce ကဗိုလ်ထူးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ကနေဒါနိုင်ငံဝင်းနီဖက်လူခွင့်ရေးပြတိုက်မှာထိဆွဲထားတဲ့နိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားတော့မယ်လို့ပြတိုက်တာဝန်ရှိသူလူကိုကိုကပြီးကနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်။လူခွင့်ရေးပြတိုက်မှာလူခွင့်ရေးကာကွယ်သူများနဲ့အမှတ်တိုက်များဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ပြောက်ကွက်ကနေဒေါ်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ပြတိုက်တာဝန်ရှိသူလူဖြစ်တဲ့အန်ဂျလာကက်စီပြောတာကိုကိုကပြီးသတင်းတွေမှာရေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကစကန်နီထဲမှာရှိနေတဲ့ရိုညာဒုက္ခသည်တွေအနေနဲ့မုတ်တုံမှုအပြင်းထန်ရွာသွန်းတဲ့အတွက်ရေကြီးမဲ့အန်ဒရီကနေလွတ်နိုင်ဖို့လူရေအတွက်4000ကိုဘေးကင်းတဲ့နေရာတွေကိုရွှေ့ပြောင်းပေးထားပြီးနောက်ထပ်ရွှေ့ပြောင်းဖို့လည်းစီစဉ်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဒုက္ခသည်တွေကသူတို့ကိုသူတို့ရိုးရင်ကြားလို့တုံ့နှုံဖော်ပြပြောဆိုသလိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းအဲဒီအတိုင်းတုံ့နှုံပြောဆိုပေမဲ့မြန်မာအစိုးရဘက်ကတော့အဲဒီအခေါ်အဝေါ်ကိုအခုချိန်ထိတရားဝင်တိမတ်မပြုပါဘူး။ကုလူပါလုံဒုက္ခသည်စခန်းတွေကရွှေ့နှုံထူထပ်တဲ့တောင်ဝန်းတွေပေါ်မှာနေထိုင်ကြတဲ့ဒုက္ခသည်2000ဟာပြည်ထောင်နဲ့မူတံကိုစိုးစုံခန်းစားကြရသူတွေဖြစ်တယ်လို့ဦးချီရခဲအုပ်ချုပ်ရေးအရာရှိက VOE ကိုပြောပါရယ်ခင်ဗျာ
။ထစ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကုကြွကြသိန်းကြီးညာတော့ခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကုညံဝေးအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Allison ဖြစ်ပါတယ်။ဦးထုတ်လွှင့်တဲ့တင်လာရသားအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိ6.16 16နဲ့24လိုကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်အားလုံးကိုရော့စိတ်ပါကျင်းလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျ
This program has come to you from the Voice of America, Washington.